Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့မနက်ခင်း VOA စီစဉ်တွေကိုမေရှင်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ2432/40တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျမအီတန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျမနန္ဒချမ်းမဒီမနေ့သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့အတူပြပြမှာဖြစ်ပါတယ်နှစ်ပေါင်း30အတွင်းတရုတ်သမ္မတတဦးအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသမ္မတရှီဂျင်ပင်ပထမဆုံးသွားရောက်ခဲ့ပါတယ် American Republican သမ္မတလောင်းဒေါ်နယ်ထရန့်ကလိမ့်ပိုင်းဆိုင်ရာမဖွဲ့မရပြုမူတာကိုခံခဲ့ရတယ်လို့စွပ်စွဲနေတဲ့အမျိုးသမီးနောက်ထပ်နှစ်ဦးထပ်တိုးလာပါတယ်တာလီဘန်တွေနဲ့ဖြစ်နေတဲ့မကြသေးခင်ကတိုက်ပွဲတွေအတွင်းအာဖဂန်လူမျိုးရေးတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးမှုအရေအတွက်နဲ့ပတ်သက်ပြီးတော့စိုးရိမ်မိတဲ့အကြောင်းနေတိုးတက်ဖွဲ့ထိတ်တဲ့အရာရှိတူကပြောဆိုပါရယ်ဒီသတင်းတွေအပါဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနေ့ပြောပြမှာပါရှင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှသောတာရှင်နေနာဆင်ကြားမှာက
We are continuing to monitor the situation closely. We urge all those involved to exercise restraint to ensure
ဒီကမ်းပြည်နယ်မောင်းတော့အကြမ်းဖက်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရနဲ့ဆက်ပြီးပူးပေါင်းဖြေရှင်းမယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရကအခုလိုပြောကြားချက်တွေကိုမကြာခင်မှာအပြည့်စုံနာဆင်ကြားမှာပါဒါပြင်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးကိုနေပြည်တော်မှာကျင်းပခဲ့တဲ့အကြောင်းနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့မနေ့ဖြန်မှာစမယ်အိန္ဒိယခီးစဉ်အကြောင်းစတဲ့သတင်းတွေကိုဒီမနေ့မှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်ဆုံးရောက်သတင်းတွေကိုမန္တန်လာချမ်းနဲ့ဒေါက်ခင်မျိုးတက်တော့ကအကြေညာပေးသွားမှာပါရှင
်။ American Republican သမ္မတလောင်းဒေါ်နယ်ထရန့်ကလိမ့်ပိုင်းဆိုင်ရာမဖွဲ့မရပြုမူတာကိုခံခဲ့ရတယ်လို့စွပ်စွဲနေတဲ့အမျိုးသမီးတွေထဲမှာနောက်ထပ်နှစ်ဦးထပ်တိုးလာပါတယ်။The Apprentice လို့အမည်ပေးထားတဲ့ Trump ရဲ့ရုပ်မြင်သံကြားအစီအစဉ်တစ်ခုမှာတရုတ်ဆောင်အလုပ်ရဖို့ Sama Savos ဆိုတဲ့အမျိုးသမီးက2006ခုနှစ်တုန်းကစူးစမ်းခဲ့ရမှာအလုပ်ကိစ္စဆွေးနွေးဖို့သွားတဲ့ဟိုတယ်မှာဖက်ရမ်းနန်းရှုပ်တာကိုခံခဲ့ရတယ်လို့သတင်းတောက်တွေကပြောဆိုခဲ့ပါတယ်။ Kristin Anderson ဆိုတဲ့အမျိုးသမီးကလည်း1990ပြည့်လွန်ပိုင်းကနယူးယောက် Night Club တစ်ခုမှာသူစကတ်ထဲထိ၌ပြီးကင်တွေတာခံခဲ့ရတဲ့အကြောင်းကိုတောက်ကြနေကထုတ်ဝေတဲ့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်။တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကအသက်46နှစ်အရွယ် Anderson ဟာ Trump ရဲ့လက်ကိုတွန်းထုတ်ပြီးထိုင်းနေရာကနေထားခဲ့ရတယ်လို့စက္ကန့်30လောက်ကြာခဲ့တဲ့အဖြစ်ပြက်ပေါ်သူနဲ့သူ့အပေါင်းအသင်းတွေအားလုံးကဆက်ဆုပ်ယွန်ရှာဖြစ်ခဲ့ကြရတယ်လို့လည်းပြောဆိုပါတယ်။အဖြစ်အပျက်ကိုပြောဖို့အစောပိုင်းမှာတွန့်ဆုံနေပေမဲ့တခြားမျိုးသမီးတွေပြောဆိုတာကိုသတင်းစာတွေမှာတွေ့ရကပြောဖို့ဆုံးဖြတ်ခဲ့တာလို့လည်းသူကပြောဆိုခဲ့ပါတယ်
။တူရကီနိုင်ငံမှာဇူလိုင်လကမအောင်မြင်တဲ့စစ်တပ်အာဏာသိမ်းမှုနဲ့ဆင်နွှဲပြီးဖမ်းဆီးမှုတွေဆက်ပြီးလုပ်နေချိန်မှာပဲဒီလိုဖမ်းဆီးမှုတွေကနေလက်ရှိအာဏာရ AKP ပါတီပေါ်ဘာကြောင့်တက်ရောက်မှုမရှိပဲဖြစ်နေတာလဲလို့တချို့စောင့်ကြည့်သုံးသပ်သူတွေကမေးခွန်းတွေထုတ်လာကြပါတယ်။အာဏာသိမ်းမှုစ조사မှုမှာဥဆောင်သူလို့ဆွဆွဲခံရတဲ့ American ခြေဆိုင်တရားဟောဆရာဖာဒါကူလင်ဟာတချိန်က AKP ပါတီနဲ့ရောသမ္မတရစ်ဆက်တရက်အာဒဝန်နဲ့ပါအကျွမ်းဝင်သူတဦးဖြစ်နေတာကြောင့်မှာတောက်ကြနေမှာပဲတရားသူကြီးတွေနဲ့အစိုးရရှင်းနေတွေစုစုပေါင်း189ယောက်အတွက်အစိုးရကဖန်ဝရန်ထုတ်ပြန်ခဲ့တာဖြစ်ပြီးသူတို့အားလုံးဟာဂူလန်နဲ့ဆက်နွယ်နေသူတွေလို့ဆွဆွဲထားပါတယ်လူပေါင်း3000ကျော်အဖမ်းခံခဲ့ရပြီးအများစုဟာစစ်တပ်ပညာရေးလောကနဲ့တရားရေးဌာနတွေကဖြစ်ပါတယ်အခုလိုဒူးနဲ့ဒဲနဲ့ဖမ်းဆီးနေတာဟာဂူလန်ကိုထောက်ခံသူတွေအစိုးရဘက်ကဂန္ဓာတွေအားလုံးမှာစေစုနှစ်ပေါင်းများစွာစိတ်ဝင်နေတာကြောင့်ဖြစ်ပြီးအာနာကိုချုပ်ခိုင်ဖို့အတွက်သူတို့ရဲ့ကွန်ရက်ကိုအစွမ်းကုန်တုံးခဲ့တယ်လို့သမ္မတအာဒိုဝန်ကသူ့ရဲ့အခုလိုချိန်မုံမှုအတွက်ခုခံပြောဆိုထားပါတယ်။မစ္စတာကူလန်ကတော့အခုလိုအာနာသိမ်းဖို့ကြိုးပမ်းမှုမှာသူ့ဘာမှပါဝင်ပတ်သက်မှုမရှိပါဘူးလို့ညှင်းဆိုပါတယ်။အတိုက်ခံပါတီတွေကတော့အခုလိုအာဏာသိမ်းမှုဟာအရင်ကဂူလန်နဲ့အကြမ်းတဝင်ဆက်ဆံမှုရှိခဲ့တဲ့အာဒဝန်ရဲ့ AKP ပါတီအထိဘာကြောင့်ရောက်မလာသလဲဆိုတဲ့မေးခွန်းတွေကိုပိုးပြီးထုတ်လာခဲ့တာပါ။
အင်အားအကြီးဆုံးဆီးရီးယားသဘုံအဖွဲ့တစ်ခုက IS သွေးကြွအဖွဲ့နဲ့ပတ်သက်မှုရှိတယ်လို့ဆွဆွဲခံရပြီးတဲ့နောက်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာသဘုံချင်းချင်းကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။သဘုံတပ်ဖွဲ့တွေကိုချိန်မုံမှုဆီးရီးယားနဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေတိုးလာနေချိန်မှာပဲရက်တန်ကြာပြင်းထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့် Idlib ဒေသကိုသဘုံတွေထိန်းချုပ်နိုင်စွမ်းနဲ့လျော့နယ်လာနေပါတယ်။မကြသေးခင်ကစလို့သဘုံအဖွဲ့တွေဟာအစိုးရတပ်တွေနဲ့တိုက်နေတာတွေတော်တော်များများကိုရပ်ဆိုင်းထားပြီးထိန်းချုပ်ထားတဲ့နယ်မြေ30ရာခိုင်နှုန်းလောက်ကိုလည်းအစိုးရကြောရောက်နောက်ခံပေးထားတဲ့တပ်ဖွဲ့တွေထံဆုံရှုံခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးလေလာစောင့်ကြည့်ရေးအဖွဲ့ကပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ဆီးရီးယားအစိုးရတပ်ဖွဲ့တွေကအဓိကအောင်ပွဲခံနေတယ်လို့လည်းအဖွဲ့ရဲ့အကြီးအကဲရာမီအဗ်ဒူရာမန်ကပြောဆိုခဲ့ပါတယ်။တပုံချင်းချင်းကြားတိုက်ပွဲတွေဆက်ဖြစ်နေတာနဲ့အမျှအစ်လစ်ဒေသကိုဆီးရီးယားအစိုးရတပ်တွေကလည်းအကြီးအကျယ်ထိုးစစ်ဆင်နေပြီး အဲ့ဒီအနားမှာရှိတဲ့ဟာမာဒေတာမှာတပုံတွေကထိုးစစ်တွေကိုရပ်ထားရတယ်လို့လည်းပြောဆိုခဲ့ပါတယ်ဆီးရီးယားသမ္မတဘာရှာအယ်အာဆတ်ကိုတော်လှန်ပုန်ကန်ရာက2012ခုနှစ်မှာစတင်ခဲ့တဲ့ဆီးရီးယားပြည်တွင်းစစ်အတွင်းတပုံဖွဲ့ပေါင်းတဒါဇင်နီးပါးပေါ်လာပြီးတော့အခြေအနေတွေဟာလည်းပုံမှုရှုပ်ထွေးလာနေတာဖြစ်ပါတယ်
ရေခဲတဲ့တရီနဲ့လေးရေးပေးဆက်တွေမှာတုံးနေတဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတွေမရှိစေဖို့သဘောတူညီချက်တစ်ခုရလာတော့မှဖြစ်ကြောင်းရဝမ်ဒါမှာကျင်းပနေတဲ့ရာသီဥတုဆိုင်ရာညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကအပြုသဘောဆောင်တဲ့အမြင်တွေကိုထုတ်ဖော်ပြောဆိုကြပါတယ်တက်ရောက်လာတဲ့နိုင်ငံတွေအနေနဲ့ဒီဖန်လုံရင်ဓာတ်ငွေတုံးဆက်မှုဆုံးသက်စေမယ့်ကန့်သက်ရက်တွေတနိုင်ငံနဲ့တနိုင်ငံမတူဘဲသတ်မှတ်ဖို့သဘောတူလာနိုင်တာမို့ဒီပြဿနာအဖြေရှာရေးအတွက်မျှော်လင့်ချက်တွေတိုးလာတယ်လို့ရဝမ်ဒါနိုင်ငံကေဂါလီမှာချင်းပါတဲ့တောက်ကြတဲ့ညီလာခံမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့တခြားအနောက်နိုင်ငံတွေက2021ခုနှစ်မှာဟိုက်ဒရိုဖလိုရိုကာဗွန်စစ်လုံးဝမသုံးတော့ဘဲပပျောက်အောင်စတင်လှုပ်ဆောင်ခြင်းနေတာပါ။အိန္ဒိယလိုတခြားနိုင်ငံတွေကတော့ဒီကိစ္စကိုတဖြည်းဖြည်းပဲလှုပ်ဆောင်ဖို့နဲ့2030နောက်ပိုင်းမှာရှော့ချဖို့လှုပ်ချင်တာဖြစ်ပါတယ်။နိုင်ငံပေါင်းစုံပါဝင်ပြီးကြိုးပမ်းရမယ်ဆိုတဲ့သဘောကိုမေ့ထားခွင့်နဲ့အခုလိုလှုပ်ဆောင်နေမှုတွေနောက်ပြန်ဆောက်ခွင့်ဘယ်နိုင်ငံမှမရှိပါဘူးလို့ဝန်ကြီးကယ်ရီကပြောကြားခဲ့တယ်လို့အခုဖြန်းစည်းတွေမှာပါတုံးတဲ့ hydrofluorocarbons အသုံးကိုတားမြစ်ပိတ်ပင်တာဟာဒီရာစုနဲ့အကုန်လုံးမှာကမ္ဘာအပူချိန်3.5ဒီဂရီလောက်တိုးလာမယ့်အရေးကိုနှေးကွေးသွားစေနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်
UAE American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရေကနေစနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါရဲ့ရှင်။တရုတ်သမ္မတရှီကျင်းပင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ကြနေကသွားရောက်လည်ပတ်ခဲ့ပြီးလမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံလိုအပ်ချက်နဲ့စွန့်ရင်ကဏ္ဍတွေမှာတရုတ်နိုင်ငံရဲ့ဒေါ်လာတန်းထောင်ချီယင်းနှိမ့်မြုပ်နှံမဲ့သဘောတူညီချက်တွေကိုနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါ့အပြင်စွန့်ရဝါဒတိုက်ဖျက်ရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကြိုးပမ်းချက်တွေနဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သမ္မတရှီကျင်းပင်ရဲ့အခုခရီးစဉ်ဟာဆိုရင်နှစ်ပေါင်း30အတွင်းတရုတ်သမ္မတတဦးအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးသွားရောက်တာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်မတိုင်ခင်ကြာသပတေးနေ့ကတော့ကမ္ဘောဒီးယားနိုင်ငံကိုပထမဆုံးချိန်သွားရောက်ခဲ့ပြီး2015ခုနှစ်မှာကမ္ဘောဒီးယားနိုင်ငံကနေတရုတ်နိုင်ငံပေါ်တင်ကြံတဲ့အကျွေးဒေါ်လာတန်90ကိုလျှော့ပေးခဲ့တယ်လို့နောက်ထပ်ဒေါ်လာ15တန်းကိုလည်းကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံချိန်ပြောကြားခဲ့ပါတယ်။
အိန္ဒိယနိုင်ငံ New Delhi မြို့မှာ BRICS အဖွဲ့ကပထမဆုံးကျင်းပတဲ့ကုန်စည်ပြပွဲတစ်ခုမှာ China Land Solar စွမ်းအင်ကုမ္ပဏီကနေအောင်ကြီးစွမ်းအင်သုံးဆိုလာပြားတွေပြတာပါလေ။ဒီစွမ်းအင်ပြားတွေဟာနေအောင်ကြီးစွမ်းအင်ကိုတွန်းတွန်းကျယ်ကျယ်သုံးနေတဲ့အိန္ဒိယနိုင်ငံအတွက်အထူးသင့်တော်ပြီးဒီစွမ်းအင်ပြားတွေကိုစွမ်းအင်ထုတ်ဆိုလာပြားတွေနေနဲ့သုံးနိုင်တယ်လို့အမိုးအဖြစ်လည်းသုံးနိုင်တယ်လို့ China Land ကုမ္ပဏီကပြောပါတယ်။ BRICS အဖွဲ့လို့ခေါ်တဲ့အဖွဲ့မှာ Brazil, Russia, India, တရုတ်နဲ့တောင်အမေရိကတောင်အာဖရိကနိုင်ငံတွေပါဝင်ပြီးဒီနိုင်ငံ၅ခုရဲ့တိုးတက်လာနေတဲ့စီးပွားရေးနယ်ပယ်မှာဈေးကွက်ရဖို့ရည်ရွယ်ချင်းပါတဲ့ပြပွဲအတွင်းကုမ္ပဏီပေါင်း600ကျော်ပြတာတာဖြစ်ပါတယ်။ကမ္ဘာတဝန်းကုန်သွယ်မှုရဲ့၅ရာခိုင်နှုန်းနီးပါးဖြစ်တဲ့ဒေါ်လာဘီလီယံ300လောက်သာကုန်သွယ်မှုရှိတဲ့အဖွဲ့ဝင်နိုင်ငံတွေအတွင်းကုန်စည်ကူးတန်းရောင်းဝယ်မှုတိုးလာအောင်လုပ်ဖို့ရည်ရွယ်တာပါ။ကမ္ဘာစီးပွားရေးတိုးတက်မှုနှေးသွင်းနေပြီးဘရာဇီးနဲ့ရုရှားတို့ကစီးပွားရေးကျဆင်းနေတယ်လို့တရုတ်ကလည်း25နှစ်တွင်စီးပွားရေးအားအပြော့ဆုံးအခြေအနေရောက်နေပါတယ်။တောင်အာဖရိကစီးပွားရေးကျဆင်းနေပေမဲ့အိန္ဒိယစီးပွားရေးကတော့နလန်ထူလာပြီးဂျင်းနီမြုပ်နှံမှုတွေတိုးလာဖို့နဲ့အလောက်ကင်ဖန်နေပေးနိုင်မှုရုန်းကန်နေရဆဲဖြစ်ပါတယ်။
တာလီဘန်တွေနဲ့မကြသေးခင်ကဖြစ်ပွားနေတဲ့တိုက်ပွဲတွေမှာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေထိခိုက်ကြဆုံးတဲ့အရေးအတွက်များခဲ့တဲ့အပေါ်စိုးရိမ်တဲ့အကြောင်းအာဖဂန်မှာအမေရိကန်ဥဆောင်တဲ့နိုင်ငံကညွန်ပေါင်းတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့ဝင်တရားကျော်ဟာလည်းတောင်ပိုင်းမြို့ဖြစ်တဲ့လက်ရှ်ခါဂါကိုကာကွယ်ရင်းနဲ့တိုက်ဆုံခဲ့တယ်လို့ဒါဇင်နဲ့ချီလဲဒဏ်ရာတွေရရှိခဲ့တဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။နေမြေ14ခုအနက်နှစ်ခုကိုသာအာဖဂန်အစိုးရကထိန်းချုပ်ထားနိုင်တဲ့ဟယ်မန်းပြည်နယ်မြို့တော်ကိုတာလီဘန်တွေကမကြသေးခင်ရပ်ပိုင်းအတွင်းထပ်တလဲလဲတိုက်ခိုက်နေတာဖြစ်ပါတယ်
။လန်ဒန်ထရိတ်ဆိုင်ရုံကနေပေါင်လေးရာရှိတဲ့ကမ်ပူကာလို့နာမည်ပေးထားတဲ့ဂေါရီလာမျိုးဝင်ဟာကြာသပတေးနေ့ညနေပိုင်းမှာတရိတ်ဆိုင်ရုံတဲကနေလွတ်ထွက်သွားခဲ့ပါတယ်။ဒီဖြစ်ရမှာလူတွေအတွက်ဘာမှအန္တရာယ်မဖြစ်တယ်လို့စိုးရင်စရာမရှိခဲ့အခြေအနေပါလို့လန်ဒန်ထရိတ်ဆိုင်ရုံစီမံခန့်ခွဲသူတွေကရှော့ရှော့ပေါ်ပေါ်နဲ့ဆိုကြပါတယ်
from Washington, the voice of America, the VOA.
မင်းနနာချန်နယ်တော်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်မောင်တိုအကြမ်းဖက်မှုနဲ့ပတ်သက်ပြီးဖြေရှင်းရမှာမြန်မာအစိုးရကအကူအညီရမယ်ကြောင်းကိုပြောပြပါမယ်မောင်နှံကျန်းဖတ်တိုက်ခိုက်မှုကိုအမေရိကန်အစိုးရကအနီးကပ်စောင့်ကြည့်နေပြီးတော့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာမြန်မာအစိုးရကိုကူညီပံ့ပိုးပေးသွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနက VOA ကိုပြောပြပါဗျာ။ရခိုင်ပြည်နယ်ဘူတိတော်မောင်တော်ဒေသကိုအကျန်းဖတ်တိုက်ခိုက်ခဲ့တဲ့အကာမူမူဂျာဟီဒင်အဖွဲ့ဟာအစ္စလာမစ်အစိုးရအဖွဲ့တွေဖြစ်တဲ့တာလီဘန် Al-Qaeda IS စတဲ့အကျန်းဖတ်အဖွဲ့စည်းတွေရဲ့နှီးပြူဟာတွေအတိုင်းပဲဝါဒဖြန့်ချီတိုက်ခိုက်နေတဲ့ကြောင်းကိုမြန်မာအစိုးရကမနေ့တောက်ကြနေ့ကပြောကြားလိုက်ပါတယ်မန်အင်ဂျင်နီယာအပြည့်စုံကိုပြောပြပေးမှာပဲ
အရှင်ဖန်ဆီရမိတဲ့အကျန်းဖက်သမား၄ဦးရဲ့ထွက်ဆိုချက်တွေအရအောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်းတော်ခရိုင်တွင်နေဆက်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အကျန်းဖက်အဖွဲ့ဟာ RSO ရိုဟင်ဂျာသွေးစီညွညွရေးလက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတဲ့မောင်းတော်ဒေသတွင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်ပြီးအကျန်းဖက်တိုက်ခိုက်ဖို့အခြေယူပြီးစနစ်တကျပြင်ဆင်ခဲ့ကြောင်းသမရယုံရဲ့မင်းကသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်အကမူမူဂျာဟီဒင်အဖွဲ့ဟာကမ္ဘာအနှံ့မှာရှိတဲ့အကြမ်းဖက်အဖွဲ့စည်းတွေရဲ့နှီးပြူဟာအတိုင်းကျင့်သုံးတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်ဒီအဖွဲ့ကိုဦးဆောင်သူဟာမောင်းတော်မြို့နယ်ကြောက်ပြင်စိတ်ကျေးရွာမှာနေတဲ့ဘာသာရေးလူမျိုးရေးအစွန်းရောက်တအုပ်ဖြစ်တဲ့အသက်45နှစ်အရွယ်ဟာဖစ်ဒူဟတ်ဖြစ်ပြီးပါကစ္စတန်နိုင်ငံကတာလီဘန်တွေစီမှာ6လတင်တန်းတက်ရောက်ခဲ့သူဖြစ်ပါရယ်မောင်းတော်ခရိုင်တွင်အကြမ်းဖက်တိုက်ခိုက်ခံရမှုနှင့်ပတ်သက်လို့ဖြေရှင်းရမှာအမေရိကန်ဘက်ကမြန်မာအစိုးရကိုဆက်လက်ပြီးအကူအညီပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာပြောခွင့်ရအမျိုးသမီးအဲလီရှာအက်ဒဝတ်စ်က VOA ကိုပြောပါတယ်
We are continuing to monitor the situation closely.
ချင်းနေလို့နေကဆက်ပြီးအမေရိကန်နိုင်ငံသားဌာနကစောင့်ကြည့်နေပါတယ်။နောက်ထပ်အကြမ်းဖက်မှုတွေထပ်ပြီးမဖြစ်အောင်ပါဝင်ပတ်သက်သူတွေအားလုံးထိမ့်ထိမ့်သိမ့်သိမ့်လုပ်ဖို့ကျွန်မတို့တိုက်တွန်းပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာပြိပခါတွေဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းဖို့မြန်မာအစိုးရနဲ့ဆက်ပြီးပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။နိုင်ငံတကာမှာရှိတဲ့အစ္စလာမစ်အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်ရင်အမေရိကန်အစိုးရမှသတင်းအချက်အလက်အပြည့်စုံရှိနေတဲ့အတွက်မြန်မာအစိုးရရောတပ်မတော်ကပါအသေးချအကူအညီပေးနိုင်မှာဖြစ်တယ်လို့အမေရိကန်အခြေဆိုင်မြန်မာစီရေးလေလာသုံးသပ်နေသူထောက်လှမ်းရေးအရာရှိဟောင်းဦးအောင်နင့်ထွတ်ကပြောပါတယ်။
အမေရိကမှာအကြမ်းဖက်ပေါ် ISIS ပဲဖြစ်ဖြစ် Al-Qaeda ပဲဖြစ်ဖြစ် CIA နဲ့ပတ်သက်ပြီးတော့ကအင်းအင်တာမပြည်စုံပါလေအမေရိကန်ဒီ Counter Intelligence Department မှာသူရဲ့ movement တွေအားလုံးကအမေရိကန်ကကျွန်တော်တို့ဗမာအစိုးရအတွက်ကိုဗမာစစ်အုပ်အတွက်ကို information တွေကို feed ပေါ့ဒီသတင်းတွေကောင်းကောင်းပံ့ပိုးပေးနိုင်တဲ့အနေတိုင်းမျိုးရှိတယ်တော့ဒီလူခွင်းနဲ့ပတ်သက်ပြီးတော့အခုစဖြစ်တဲ့ကောင်ကဒေါံကန်းစုကြီးအမိန့်ထုတ်တာတွေ့ပါလိမ့်မယ်ဒါဥပဒေတိုင်းသွားဖို့အတွက်ကိုပဲဥတည်ပြီးတော့သွားတယ်လက်လွတ်တဲ့ပဲမဆိုင်တဲ့ရွာပြည်ရွာသားတွေမွတ်စလင်တွေကိုအကြောင်းမဲ့တတ်စာဖြတ်တာမလုပ်ဖို့ဆိုတဲ့မျိုးတွေတိုးပြီးတော့မှပြောပြီးတော့မှလုပ်တဲ့အနေတိုင်းမျိုးရှိပါတယ်ဆိုတော့ဒီလူခွင်းနဲ့ပတ်သက်ပြီးတော့အခုချိန်ကမှတော့ရင်းလို့လက်လွတ်တဲ့ပဲဖြစ်စီအောင်မရှိဘူးဖြစ်တတ်ကလည်းဖြစ်တတ်လျောက်ရဲကလည်းရဲလျောက်အထင်းလင်းလင်းလင်းလှုပ်သွားမယ်ဒီပြင်မှာဒီဘက်ကပြည်ထောင်ပေါ်ဒီတင်းသမားဖွဲ့တွေကပုံပုံတင်ပုံပုံလေးလုပ်ချင်အဖြစ်တော့ကျွန်တော်တို့ဒီပြဿနာကတစ်ဖက်ကလည်းလူခွေးကိုမချိုးပေါက်ဘူးဆိုတဲ့ဥစ္စာကိုပြနိုင်လို့တစ်ဖက်ကလည်းဒီရန်အန္တရာယ်ကိုကာကွယ်ဖို့အတွက်ကိုပြပရဲ့ဒါအကူအညီလည်းအများကြီးကျွန်တော်တို့လိုတဲ့ဆွဲနေတာမျိုးဖြစ်ပါလိမ့်မယ်
ဒီတော့တွင်မှာပဲမြန်မာနိုင်ငံကိုအောက်တိုဘာလ12ရက်နေ့ကနေ14ရက်နေ့အထိ3ရက်ကြာခီးစဉ်ဖြစ်တွားရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာပူးပေါင်းညှိနှိုင်းရေးမှူးဒုတိယအတွင်းရေးမှူးချုပ် Mr. Stephen O'Brien ကလည်းရခိုင်ပြည်နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေမှာအရက်သားတွေကိုဦးစားပေးကာကွယ်ပေးဖို့မြန်မာအစိုးရကိုမနေ့ကတိုက်တွန်းလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ
်။ He said that the recent violence in Rakhine State is deeply troubling and
ရခိုင်ပြည်နယ်မှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာကြီးမားတဲ့ပြဿနာပါ။နောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တားဆီးဖို့နဲ့အရက်သားအလုံးကာကွယ်ပေးဖို့မဖြစ်မနေချက်ချင်းဦးစားပေးဆောင်ရွက်ရမှာဖြစ်ပါတယ်။ဒီအခြေအနေတွေဟာရခိုင်ပြည်နယ်မှာရှိတဲ့အတိုင်းဝိုင်းအလုံးကိုရိုက်ခတ်နေပါတယ်။အထူးသဖြင့်ကန်သားခံထားရတဲ့မွတ်စလင်အတိုင်းဝိုင်းကအကာအကွယ်မဲ့နေသူတချို့အတွက်ကျန်းမာရေးပညာရေးနဲ့အခြားလူအားတဲ့ဝန်ဆောင်မှုတွေပေးနေတဲ့ထောက်ပံ့ကူညီမှုကိုဒီအခြေအနေဟာထပ်ပြီးတားဆီးခဲ့တာဖြစ်ပါတယ်။
မြန်မာအစိုးရဘက်ကမနေ့ကသတင်းထုတ်ပြန်ချက်မှာတော့မောင်းတော်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တိုက်ခိုက်ဖို့ကြိုးပမ်းဆောင်ရွက်မှုတွေကိုဖွဲ့စည်းပုံအခြေခံဥပဒေအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အခြားလုံခြုံရေးနဲ့ကာကွယ်ရေးဆိုင်ရာတည်ဆဲဥပဒေတွေနဲ့ထိထိရောက်ရောက်တံပြန်အရေးယူတိုက်ဖျက်သွားမယ်လို့ဖော်ပြထားပါတယ်ရှင်
။မန်အင်ဂျင်နိုင်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့နေပြည်တော်မှာကျင်းပခဲ့တဲ့အထူးစည်းဝေးအကြောင်းကိုပြောပြပေးပါမယ်။မနေ့ကနေပြည်တော်မှာကျင်းပခဲ့တဲ့မြို့သားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကဆက်သွယ်မေးမြန်းရမှာမြန်မာသမရရုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကအခုလိုစပြီးပြောခဲ့ပါတယ်ရှင်
။အဓိကအားဖြင့်တော့ကျွန်တော်တို့ရခိုင်ပြည်နယ်မောင်နှောမြို့နယ်မှာဖြစ်ပွားခဲ့တဲ့ကျန်းဖက်တိုက်ခိုက်မှုပါတယ်။နောက်တစ်ချက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတာ။နောက်တစ်ချက်ကတော့ NCA လက်မှတ်ရေးထိုးထားတဲ့ SSC နဲ့ဖြစ်ပေါ်နေတဲ့အခြေအနေပေါ့။နောက်တစ်ချက်ကတော့ဝါထုဒေတာတင်နေထုဒေတာလေးမိုင်းလားပေါ့အဲ့မှာဖြစ်နေတဲ့အခြေအနေနောက်ဆုံးတစ်ချက်ကတော့မြန်မာနိုင်ငံရဲ့တပ်ဖွဲ့ရဲ့တိုက်ပွဲဝင်တဲ့နဲ့ပတ်သက်ပြီးတော့စောင့်ရင်မြင့်တယ်မို့လိုအပ်တဲ့အခြေအနေတွေပေါ့ဒါတွေကိုကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ
်အော်ဒီဥစ္စာကအထူးအစည်းအဝေးနော
်အထူးအစည်းအဝေးဗျဒီကိစ္စတွေကိုပဲတည်ဆောက်ဆွေးနွေးတဲ့အထူးအစည်းအဝေးအဓိကတော့တာကွယ်ရေးနဲ့လုံခြုံရေးပေါ့ဟောအဲ့လိုပြောလို့ရပါတယ
်တစ်ဆက်ထဲမှာပဲဒီနေ့သမရယုံကလည်းကြီးညာချက်ထုတ်ထားတာတွေ့ရပါတယ်ရခိုင်ဒီရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိစ္စက RSO အဖွဲ့ရင်းနဲ့ဆက်ဆက်နေတယ်ဆိုပြီးတော့လည်းပြောထားတာတွေ့ရပါတယ်အဲ့ဒီအခြေအနေရှင်းပြပေးပါလ
ားကျွန်တော်တို့အခုသနာမစစ်ဆေးဖော်ထုတ်ချက်အရရရှိတဲ့အပေါ်မူတည်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်ဆက်လက်ပြီးတော့လည်းကျွန်တော်တို့စုံစမ်းစစ်ဆေးဖော်ထုတ်နေပါတယ်နောက်ဒီပနိုင်ငံနေနဲ့လည်းပူးပေါင်းဆောင်ရွက်မှုတွေလုပ်နေပါတယ်ဒီနေ့ထုတ်ပြန်ချက်ကတော့လက်ရှိအနေအထားမှာတိုင်းပါတဲ့ထောက်ထားတွေတွေ့ရှိချက်တူအောင်မူတည်ထုတ်ပြန်လာတာဖြစ်ပါတယ် RSO ရဲ့ဆက်နွယ်ပတ်သက်မှုရှိတယ်ဒီပမှာရောက်နေတဲ့သွန်းရောက်တွေပေါ့နော်သူတို့ရဲ့ဆက်နွယ်ပတ်သက်မှုတွေလည်းရှိတယ်ကြိုတင်ပြင်ဆင်စီစဉ်ပြီးတော့တိုက်ခိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာဖော်လို့ရရှိတယ်အဲဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့လုပ်သွားမယ့်ဟာကိုလည်းသတင်းထုတ်ပြန်ချက်ရဲ့နောက်ဆုံးနှားမှာကျွန်တော်တို့ဖော်ပြထားပြီးဖြစ်ပါတယ
်ဆိုတော့ဒီပနိုင်ငံတွေနဲ့လည်းဒီပူးပေါင်းဆောင်ရွက်မှုတွေလုပ်နေဆိုတော့ဘယ်ပြည်ပနိုင်ငံတွေဆိုတာကဘယ်နိုင်ငံတွေလဲ
ဒီပဆိုတာကအဲ့ဒီပမှာရောက်နေတဲ့နိုင်ငံဒီမှာရှိတဲ့အဆောင်ရောက်ချိတ်ဆက်တွေဒီချိတ်ဆက်တွေကငွေကြေးကိုပံ့ပိုးတာတွေ့ရတယ်။ဟိုငွေကြေးပံ့ပိုးတဲ့ခါမှာလဲဖွင့်ပြီးလိုက်မှုပဲနဲ့တူးချင်းအဲ့လိုအန်ဒါဂရောင်းပုံစံမျိုးအပေးပို့နေတာဒီအကြမ်းဖက်တိုက်ခိုက်မှုအတွက်ထောက်ပံ့ခဲ့တယ်ပေါ့နော်။ဆက်ပြီးတော့လဲထောက်ပံ့နေတယ်ဆိုတော့အနေအထားကိုကျွန်တော်တို့ကတွေ့ရတယ်ပေါ့
။ဟုတ်ကဲ့အဲ့ဒီဟာတွေကိုရောဘယ်လိုဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိလဲ
။အသေးစိတ်ကတော့ကျွန်တော်တို့ပြောလို့မရဘူး။ဒါကဘာကြောင့်လဲဆိုတော့ဒါအကြမ်းဖက်တိုက်ခိုက်ရေးဖြစ်တယ်။အိမ်မှာမလည်းတခြားဖော်ပြထားတယ်။ဘာလို့ဖော်ပြထားလဲဆိုတော့ဒါကဒီကျွန်တော်တို့ကဘာသာရေးလူမျိုးရေးကိစ္စမဟုတ်ဘူး။ခုနကပြောတဲ့ကြိုတင်စီစဉ်ပြီးတော့ပြင်ဆင်ပြီးဆောင်ရွက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာကိုကျွန်တော်တို့ကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဟုတ
်။ဒေတာလုံခြုံရေးနဲ့ပတ်သက်ပြီးတော့ရောမြန်မာအစိုးရဘက်ကဘာတွေဆက်ပြီးတော့လုပ်သွားဖို့စီစဉ်ထားပါလဲ
။အထူးသဖြင့်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးနဲ့ဥပဒေစိုးမိုးဖို့ဆက်ကိုသူတို့ကတာဝန်ယူတယ်။တပ်မတော်ကအခုအကြမ်းဖက်တွေကိုအောင်နေတဲ့နေရာတွေကိုနေပြည်တော်ရှင်းလင်းချပွေပြီးတော့နေနေနဲ့တာဝန်ယူပါလေ
ဒီနေ့လောက်တဲ့မျိုးသားကကွေးနဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးကနေပြီးတော့ရုံဆုံးဖြတ်ချက်တစုံတရာချမှတ်တာမျိုးပါရှိပါ
အဲ့ဒါကတော့ကျွန်တော်တို့ security issue ဖြစ်တဲ့ဆိုပြောလို့မရပါဘူးဆုံးဖြတ်ချက်တွေတော့ထွက်လာတယ်ဒါလက်ရှိဖြစ်နေတဲ့အချိန်ဒီပေါ်မှာတစ်ဖက်အစိုးရနဲ့တပ်မတော်နဲ့ဒါကိုကြည်ကြည်လည်လည်ဖြစ်အောင်ပြန်ပြီးတော့ဆွေးနွေးတယ်အပေါ်မှာဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဆိုတဲ့အားတွေထွက်လာတယ်ပေါ့နော်ဟုတ်ကဲ့
ကြာရောဗာများထူးထူးခြားခြားရှိပါသေးလဲခင်ဗျာ
ကြာထူးထူးခြားခြားကျွန်တော်တို့ပြောချင်တာကတော့ဒီကြည်သူလူထုပေါ့နော်သူတို့ကနမတိကဓာတ်ပတ်တက်ကမှုဖြစ်တယ်ဘာသာရေးကိစ္စမဟုတ်လူမျိုးရေးကိစ္စမဟုတ်ဒါကိုနားလည်ဖို့လိုတယ်အကျန်းဖက်တိုက်ခိုက်တာကိုတော့ကျွန်တော်လုံးဝလက်မခံဘူးဆိုရအနေနဲ့ချိန်မုံမဲ့တုတ်ပြန်သွားမယ်ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျန်းဖက်တိုက်ချက်မှုဆိုင်ရာဥပဒေနောက်ကာဝေးရင်းနဲ့လုံခြုံရေးဆိုင်တဲ့အစားဒီဇယ်ဥပဒေတွေနဲ့ဖြစ်တည်ရအောင်ဆောင်ရွက်မယ်ဒီကိစ္စကဘာသာရေးကိစ္စမဟုတ်လူမျိုးရေးကိစ္စမဟုတ်အကျန်းဖက်တခြားဟိုတက်ဖြစ်တဲ့ဟာကိုအခွင့်အောင်းယူပြီးကျွန်တော်တို့ကြံတဲ့ဒေသတွေမှာပြည်တွင်းမှာပရိပက္ခတွေဖြစ်အောင်သူတို့လုံးဆောင်တာတွေကျွန်တော်တို့လုံးဝခွင့်မလုပ်ဘူးသိမခံဘူးအဲ့ဒါတွေကိုလည်းကျွန်တော်တို့လောက်လာခဲ့ရင်ကျွန်တော်ပြင်းပြင်းထန်ထန်ရေးယူမယ
်ကိုရန်နိုင်ဆက်သွယ်မေးမြန်းထားတာပါအခုတစ်ခါမှာတော့ဒေါအောင်ဆန်းစုကြည်ရဲ့လာမယ့်အိန္ဒိယခီးစဉ်ချောင်းကိုပြောပြပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မနေ့ဖြန်မှာစတင်မဲ့အိန္ဒိယနိုင်ငံခီးစဉ်တွင်မှာတက်ရောက်မဲ့ဒေတာတွင်အစည်းအဝေးတွေကနေအင်းနီချင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ခေါင်းဆောင်တွေနဲ့လုံခြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဒေါအောင်ဆန်းစုကြည်အိန္ဒိယခီးစဉ်မစတင်ခင်လက်တလော့ဖြစ်ပွားနေတဲ့မောင်တော်အရေးခင်တွတ်ပေါ့ပေါ့ဆဆမတွတ်တင်ဘူးလို့လည်းသုံးသပ်ကြပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်။
ဒေါမ်ဆန်းစုကြည်ဟာတနင်္ဂနွေနေ့အိန္ဒိယကိုရောက်ချိန်မှာပဲဂိုဝါမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံပြီးနှစ်နိုင်ငံအရေးကိစ္စတွေနဲ့အတူဒေတာရင်းကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။နှစ်နိုင်ငံကြားလုံခြုံရေးကိစ္စနဲ့ပတ်သက်ရင်အိန္ဒိယဘက်ကအမြဲတမ်းစိုးရိမ်နေရတာတွေကိုအောက်ကုတ်လာဇန်ပိုင်ကတွားရောက်ခဲ့တဲ့သမရဦးထင်ကျော်ရဲ့အိန္ဒိယခေးဆင်မှာဆွေးနွေးခဲ့တာဖြစ်ပြီးအခုဒေါမ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာလည်းထပ်မံဆွေးနွေးဖို့ရှိတယ်လို့မြန်မာနိုင်ငံအနောက်ချမ်းမှာလက်တလောဖြစ်လာတဲ့အစွမ်းရောင်လက်နက်ကိုင်ပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကအကူအညီတွေရယူနိုင်တယ်လို့မြန်ချောင်းအိန္ဒိယနိုင်ငံမှာနှစ်ပေါင်းများစွာအခြေစိုက်နေထိုင်ခဲ့သူမြန်မာအရေးသုတေသီဒေါက်တာတင့်ဆွေကပြောပါတယ
်အိန္ဒိယအစိုးရကိုလက်နက်ကိုင်ပုံကန်နေလင်္ကာ6ခုလောက်ကဗမာညီပေါ်မှာဗမာနိုင်ငံမှာစစ်အစိုးရရှိကြတဲ့ကဆက်ရှိကြတယ်ဆိုတဲ့အခြေခံပေါ်မှာအိန္ဒိယကစိုးရိမ်ပါတယ်ဒီတွက်လည်းပဲအိန္ဒိယဟာအစည်းအဝေးတိုင်းအစည်းအဝေးတိုင်းမှာဒီကိစ္စကိုတင်ပြတယ်ဗမာနိုင်ငံဘက်ကတော့ဒါဒီကိုရှင်းပြမယ်မရှိသေးပါဘူးဆိုတဲ့ကတိပေးခဲ့ပါတယ်အခုတခါတော့ဒေါ်အောင်ဆန်းစုကြည်ဟာတခြားစစ်တပ်ကောင်းဆောင်အနေနဲ့မတူတဲ့ကောင်းဆောင်အနေနဲ့ဘယ်လိုအပြုသဘောလုပ်ပေးနိုင်မလဲဆိုတာကိုအိန္ဒိယဝန်ကြီးချုပ်ကမျှော်လင့်နိုင်မလို့ယူဆပါတယ်နောက်တစ်ခါဗမာနိုင်ငံဘက်ကပြန်ကြည့်ရင်လက်ရှိအစိုးရဟာ BJP ပါတီရဲ့အစိုးရဖြစ်ပါတယ်ဒီပါတီဟာမွတ်စလင်အစွန်းရောက်နဲ့ဆင်မပြေတဲ့အစိုးရသူ့နိုင်ငံမှာလည်းပဲဒီမွတ်စလင်အစွန်းရောက်တွေနေနေနေရတာကြာပြီပေါ့နော်ဗုဒ္ဓဂယအစာပုံခွဲတာအတိဆိုတော့အဲ့ဒီလိုအစွန်းရောက်မှုကိုဆန့်ကျင်တဲ့အစိုးရဇီးကနေပြီးတော့ဒေါ်အောင်ဆန်းစုကြည်ဟာဗမာနိုင်ငံမှာပြဿနာဖြစ်နေတဲ့ဘာသာရေးအခြေခံနဲ့တနည်းအားဖြင့်လူမျိုးရေးတစုံတရာအခြေခံနဲ့ပြဿနာပါအ ਨੇ ဆုံးတော့ထောင်လိုင်းရေးသတင်းချက်လက်တီအိန္ဒိယစီကရနိုင်ပါတယ်အိန္ဒိယထောင်လိုင်းရေး RAW ဆိုတာဒီ American CIA လို့သူကလည်းတကူထက်တဲ့ဖွဲ့စည်းရေးဖြစ်တော့ကဒီကူညီကိုတော့ဆက်စုကြည်တောင်းရင်တော့အိန္ဒိယဘက်ကလည်းလိုက်လေလေလေပေးမယ်လို့ကျွန်တော်မှန်းကြည့်ပါတယ်ခင်ဗ
ျဒေါ်ဆန်းစုကြည်တက်ရောက်မယ်BIMSTEC ဘင်္ဂလားပင်လယ်ကွေ့ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာလည်းတက်ရောက်မှာဖြစ်ပါတယ်။လက်ရှိမောင်တော်ဒေတာကဖြစ်စဉ်ဟာ RSO အဖွဲ့နဲ့ဆက်နွယ်တဲ့အကာမူမိုဂျာဟေဒန်အဖွဲ့ရဲ့လှုပ်ဆောင်ချက်ဖြစ်ကြောင်းတောက်ကြနေမှာသမရယုံကသတင်းထုတ်ပြန်ခဲ့တာမို့ဒေါန်ဆန်းစုကြည်နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်တို့တွေ့ဆုံချိန်မှာနှစ်နိုင်ငံကြားလုံခြုံရေးကိစ္စရပ်တွေကိုလည်းဆွေးနွေးပြီးအကျိုးတစုံတရာရအောင်လှုပ်လာနိုင်တယ်လို့သုံးသပ်ပါတယ
်။အိန္ဒိယရောအလားဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံရောပါတဲ့အစည်းအဝေးမျိုးမှာဒီကိစ္စဖြစ်ရှင်းရတဲ့အကျိုးတစုံတရာရအောင်လုပ်နိုင်လိမ့်မယ်လို့ယူဆပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံကသူ့နိုင်ငံကအများစုမွတ်စလင်ဖြစ်ပေမဲ့လို့သူ့မှာလည်းဒီပြဿနာတမကြီးမားတယ်သူကလည်းအစွန်းရောက်မှုကိုမလိုလားတဲ့အစိုးရဖြစ်ပါတယ်ပါကစ္စတန်ကတော့တိတဲ့တိုင်ဒေသတွေမှာမွတ်စလင်အစွန်းရောက်တဲ့ပတ်သက်ရင်နာမည်မကောင်းတဲ့နိုင်ငံဖြစ်နေတော့ကဒီပင်ရင်းလာရာဆုံးရောက်မှုဒီအတွက်ဒီအိန္ဒိယရောဘင်္ဂလားဒေ့ရှ်ရောမြန်မာနိုင်ငံရောကပေါင်းပြီးတော့နေရန်ရှာလို့ရှင်စီဝေးရနေတဆုံးတရာအကျိုးရနိုင်မယ်လို့ညွှန်လင်းနိုင်ပါတယ
်ဒီမောင်တော်အရေးခင်အလွန်လေးနဲ့တဲ့တိုင်းပြည်အရေးကိစ္စဖြစ်တယ်လို့လည်းဒေါက်တာတင့်ဆွေကမြင်ပါတယ
်အမတမထိလွယ်ရှလွယ်တဲ့ကိစ္စဖြစ်ပါတယ်ကျွန်တော်တို့ကလူမျိုးစုနာမည်ဆိုတဲ့ကိစ္စတဲ့ပိုပြီးလေးနဲ့တဲ့တိုင်းပြည်ရဲ့လူမျိုးရေးကိစ္စဖြစ်တယ်လို့ကျွန်တော်တို့မြင်ရပါမယ်စိတ်လိုက်မှန်ပါစိတ်လျှောက်ရှားမှုကိုအချင်းမခံမနေမှန်ကန်တဲ့လမ်းကြောင်းနဲ့ဖြည့်ရှင်းမှသာလျင်တည့်အောင်မြင်နိုင်မလို့ယူဆပါရခင်ဗ
ျဒေါန်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာလ18ရက်နေ့ကနေ19ရက်နေ့အထိလာရောက်မှာဖြစ်ကြောင်းအိန္ဒိယနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့ပြီး BRICS BIMSTEC ထိပ်သီးညီလာခံအပြီးနိုင်ငံတော်ခီးစဉ်ကိုစတင်မှာဖြစ်ပါတယ
်1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့် American ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားဆိုရတက်လာပြီးပြည်ပြင်ပြောင်းလဲမှုတွေနဲ့အတူအထက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စားဝတ်နေရေးကျက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလား။ဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါ တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်တော်တာရှင်တို့အနေနဲ့ဒီနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်ရှင်ခုတစ်ခါမှာတော့နိုင်ငံတကာသတင်းတပုတ်ကိုတင်ဆက်ပေးပါမယ်။မူဆိုမျိုးကို IS အကြမ်းဖက်သမားတွေလက်ထဲကနေအီရတ်တပ်ဖွဲ့တွေပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေတဲ့မှာပဲအရက်သား6000ကျော်တို့ဟာပြီးခဲ့တဲ့အပတ်အတွင်းမှာမြို့တွေကထွက်ပြေးလာကြပါတယ်။အခုဒီချိန်ထဲမှာပဲအစွန်းရောက်တွေဖျက်ဆီးထားတဲ့ရှေးဟောင်းယဉ်ကျေးမှုလက်ရာတွေကိုပြန်လည်ထိန်းသိမ်းဖို့အတွက်လည်း London British Museum ဗြိတိသျှပြတိုက်ကပညာရှင်တွေကအီရတ်ရှေးဟောင်းသုတေသီတွေကိုသင်တန်းပေးနေပါတယ်။ VOA သတင်းထောက်တွေရေးသားပေးပို့ချက်ကိုဥကျော်စန္တာကစူးစီးတင်ပြမှာဖြစ်ပါတယ်။
အမေရိကန်နဲ့အီရတ်အရာစီတွေကမူဆိုးမျိုးကထွက်ခွာမဲ့အရာသားတွေအတွက်လုံခြုံတဲ့လမ်းကြောင်းတွေကိုအစိုးရကစောင့်ကြပ်ပေးမယ်လို့ဆိုနေကြပါမယ်။တကယ်တမ်းအီရတ်တပ်ဖွဲ့ဝင်တွေဟာဒါကိုအလေးအနက်ထားတာမတွေ့ရဘူးလို့ကယ်ဆယ်ရေးထောက်ပံ့ရေးအဖွဲ့ကဆိုကြပါတယ်။ IS တိုက်ခိုက်ရေးသမားတွေရောအပြစ်မဲ့တဲ့အရာသားတွေကဘယ်သူမှထွန်မပြေးနိုင်အောင်မူဆိုးမျိုးကိုပိတ်ဖို့သာစီစဉ်နေကြတယ်လို့လည်းဆိုပါတယ်။လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အကြီးအကဲသူတွေဒီ Belkis Willie က VOA ကိုအခုလိုရှင်းပြပါတယ်။
စစ်စင်ရေးရဲ့သဘောတဘာဝအခြေခံကစပြောင်းလဲသွားပြီလို့ကျမတို့ကြားနေရပါတယ်။ဒေသခံလူထုအားလုံးကိုပိတ်ထားမယ်လို့စစ်ဖက်ကပြောနေကြပါတယ်။မူဆိုးမျိုးကအရက်သားတွေသူတို့အိမ်တကားမှာအလံဖြူချိတ်ပြီးတော့အိမ်ထဲမှာပဲနေဖို့စောနေကြတာပါ
။ပြင်ရောက်နေရပြီဖြစ်တဲ့အရက်သား4000လောက်ရှိနေတဲ့ဒီဘာကစခန်းကိုအကူအညီပေးနေတဲ့နော်ဝေးဒုက္ခသည်ကောင်စီကလည်းအလားတူစိုးရိမ်မှုတွေရှိနေပါတယ်။ Wolfgang Grashman ဟာဒီဖွဲ့ရဲ့အီရတ်ဆိုင်ရာညွှန်ကြားမှုသူဖြစ်ပါတယ်။
လူမှုတွေလုံခြုံနဲ့ထွက်ပေါက်တတ်မှတ်ထားတာမရှိပါဘူး။တိုက်ပွဲပြင်းထန်လာတာနဲ့အမျှထွက်ပြေးဖို့ကြိုးပမ်းသူတွေတိမ့်နေချီရှိလာနိုင်ပါတယ်။ထွက်ပေါက်မရှိတော့တိုက်ပွဲကြားမှာပိတ်မိနေကျွန်တော်တို့လည်းလက်လန်းမိနိုင်မှာမဟုတ်ပါဘူး။အရက်သားတွေအလံဖြူလွှင့်ထားတဲ့အိမ်တွေကို IS တွေဝင်ရောက်အကာအကွယ်ယူနိုင်ပါတယ်။ဖလူဂျာတိုက်ပွဲတုန်းကဒါမျိုးကြုံခဲ့ဘူးပါပြီ။ IS တွေကအရက်သားတွေကိုအကာအကွယ်ယူပြီးတိုက်ကြတာပါ
။ကုလသမဂ္ဂရဲ့ခမန်းချက်အရမိုးဆိုးမျိုးမှာအခုခါလူပေါင်းတစ်သန်းခွဲလောက်ရှိနေသေးပါတိုက်ပွဲတကယ်ဖြစ်ပြီးဆိုတာနဲ့အ ਨੇ ဆုံးနှစ်သိန်းလောက်တော့ထွက်ပြေးကြလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်သူတို့အတွက်စခန်းတချို့ဖွင့်လှစ်ထားပေမဲ့ဘာမှလုံလောက်မှုမရှိသေးပါဘူးဒီလိုအကြာကြီးစောင့်ဆိုင်နေခဲ့ရတဲ့မူဆိုးစစ်စင်ရဲ့အတွက်အီရတ်တနိုင်ငံလုံးမှာရှိတဲ့တပ်ဖွဲ့ဝင်တွေပြင်ဆင်နေကြချိန်မှာစီအောင်သူရေသနာပညာရှင်တွေကလည်းစစ်ပွဲပြီးရင်သူတို့လုပ်ရမယ့်ကိစ္စတွေအတွက်ပြင်ဆင်နေကြပါတယ် IS အစွန်းရောက်တွေကမူဆိုးမျိုးပြလိုက်တဲ့ကရှေးဟောင်းရုပ်တုတွေကိုမိစ္ဆာယုတ်တုတွေဆိုပြီးဖြည့်ဆည်းခဲ့ကြတာပါဒါပေမဲ့ဒီလိုဖြည့်ဆည်းမှုတွေဟာမကြခင်စွန့်ခန့်တိုင်တော့မှာပါဒါကြောင့်လန်ဒန်မှာရှိတဲ့ British Museum British ပြတဲ့ကကျွမ်းကျင်သူတွေဟာအီရတ်ရှောင်းသူတွေကိုဒီပစ္စည်းကိုဘယ်လိုပြင်ဆင်ထိန်းသိမ်းရမယ်မွမ်းမံရမယ်ဆိုတာနဲ့ပတ်သက်ပြီးအစီအမင်းသင်တန်းတွေပို့ချနေကြပါပြီအီရတ်အမျိုးသားရှောင်းသူတွေတူဖြစ်တဲ့မိုဟာမက်ယာဆင်းကအခုလိုဆင်းပြပါတယ
် ISIS has committed a terrible crime against archaeology.
IS တွေဟာရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေအပေါ်မှာပြင်းထန်တဲ့ရာဇဝမှုကျူးလွန်ခဲ့ကြတာပါကျွန်တော်အမြင်မှာတော့ဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ပြစ်မှုပါပဲရှေးဟောင်းအမွေအနှစ်ဆိုတာလူသားတိုင်းနဲ့ဆိုင်ပါတယ်အီရတ်ရဲ့ဆီးရီးယားရဲ့မှမဟုတ်ပါဘူးလူသားမျိုးနွယ်တစ်ခုလုံးအတွက်ပါလို့သူကအစင်ပြသွားတာဖြစ်ပါတယ်သူတို့ကိုလာရောက်စဉ်းနှံပေးနေတဲ့ British Museum ကရှေးဟောင်းသူရေသနာပညာရှင် John McKinnis ကလည်းဒီရှိအောင်ပစ္စည်းတွေဘလောက်တန်ဖိုးကြီးမားတယ်ဆိုတာနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ
Culture is what makes us human. If we're robbed of our culture, if we have no culture.
ယဉ်ကျေးမှုဆိုတာရှိလို့လေကျွန်တော်တို့ဟာလူဖြစ်နေတာပါ။ယဉ်ကျေးမှုသာမရှိရင်ယဉ်ကျေးမှုကိုဖယ်လိုက်ရင်လူဆိုတာလည်းမရှိနိုင်တော့ပါဘူး။ယဉ်ကျေးမှုကိုထိမ့်သိမ်းတာတန်ဖိုးထားတာရှင်းတန်းစေတာဟာကဘာကြီးနဲ့ခွဲလို့မရပါဘူး။ကဘာပေါ်ကလူသားအားလုံးနဲ့လည်းခွဲလို့မရပါဘူး။
အမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့တွေရဲ့ပံ့ပိုးမှုနဲ့အီရတ်တပ်ဖွဲ့ဝင်တွေနဲ့ကတ်တပ်ဖွဲ့ဝင်တွေဟာလာမယ့်ရက်အနည်းငယ်အတွင်းမှာပဲမူဆိုးမျိုးစိမ့်တိုက်ပွဲကိုစတင်ဆင်နေတော့မှာဖြစ်တယ်လို့သတင်းတွေထွက်နေကြောင်းပါခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနက်နက်ခင်းပါရှင်2016ခုနှစ်အောက်တိုဘာလ15ရက်စနေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းရန်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြဖြစ်ပါတယ်။အခုဆက်ပြီး9နာရီအထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့ကမ္ဘာသတင်းတွေကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းအင်္ဂလိပ်စာအစီအစဉ်တွေအပါအဝင်ပတ်စံကဏ္ဍတွေကိုနားဆင်ရဖို့လည်းရှိပါတယ်။ဒီအစီအစဉ်တွေမှာအမျိုးသမီးကဏ္ဍမှာဆိုရင်တော့
တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ထိုင်းငါးဆန်းကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့နော်။သူတွေ့ရခါကျတော့
ကုလစားရွှေတစိမ့်စီလက်ခံရရှိထားတဲ့သတင်းတောင်အက်စတာ20ရဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်ပိုင်းသိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုံးသွင်းပေးသွားမှာပါ။အခုပြောသွားတဲ့အစီအစဉ်ထဲမှာအရင်ဆုံးကတော့ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်ကိုမင်းနန္ဒာချန်ကပြောပြပေးမှာပါ
။မြန်မာနိုင်ငံမှာဘာသာရေးပဋိပက္ခတွေကတောင်းဆန်းစုကြည်ရဲ့အစွမ်းကိုဆန့်တက်နေတဲ့ဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာတော့ဆောင်းမရှင်မိုတိုကာဇူမတ်ဆူအီရဲ့ရေးသားချက်ကိုပြောရမယ်ဆိုရင်မွတ်စလင်လက်နက်ကိုင်အဖွဲ့တစ်ခုကနေနယ်ကြားဆောင်တပ်စခန်းကိုတိုက်ခိုက်ခဲ့တဲ့အတွေ့ရဲတပ်ဖွဲ့ဝင်9ဦးအပါအဝင်လူတော်တော်များများသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်မောင်းနှော့မြို့နယ်တွင်းကအခြေအနေတွေကိုဖော်ပြထားပြီးတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာခြင်းကဆလို့ဒီပြဿနာဟာအကြီးအမားဆုံးလက်နက်ကင်တိုက်ပွဲလို့ဆိုထားပါဗျ။အစိုးရတဲ့တက်လာပြီးတိတ်မကြခင်မှာပဲနိုင်ငံတကာရဲ့ဝေဖန်မှုတွေတိုးလာတာ။ရိုဟင်ဂျာတွေကိုဆန့်ကျင်တဲ့အကြမ်းဖက်မှုတွေများလာနေတာကိုထောက်ပြထားတဲ့အစိုးရခန်းစာကိုလည်းဂျွန်လာတဲ့ကုလသမဂ္ဂကထုတ်ပြန်ခဲ့တာနဲ့ကမ္ဘာမှာလူကုန်ကူးမှုအဆိုးဝါးဆုံးချိုးဖောက်ခံရတဲ့နိုင်ငံတွေစည်းရင်းနဲ့အမေရိကန်ကမြန်မာကိုသတ်မှတ်ခဲ့တာတွေကို NLD အစိုးရရင်ဆိုင်နေရတဲ့အချိန်မှာရခိုင်ပြည်နယ်ပြည်ထနာကိုဖြစ်ရှင်မှုကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နန်ဦးဆောင်တဲ့အကြံပေးကော်မရှင်ကိုဒေါအောင်ဆန်းစုကြည်ကအချိန်ကြိုက်ဖွဲ့စည်းပေးလိုက်ပြီးနိုင်ငံတကာရဲ့ထောက်ခံမှုတွေပြန်လည်ရရှိအောင်စမ်းဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လကကုလသမဂ္ဂအထွေထွေညီလာခံကြီးမှာမိန့်ခွန်းပြောကြားတဲ့အချိန်ရိုဟင်ဂျာပြည်ထနာနဲ့ပတ်သက်လို့စိန်ခေါ်မှုတွေရှိနေတာကိုဒေါအောင်ဆန်းစုကြည်ကအလေးထားပြောကြားခဲ့ပြီးတော့နိုင်ငံသားပေးဖို့ကိစ္စမှာတော့နှုတ်ဆက်နေခဲ့တယ်လို့ဆောင်းပါရှင်ကထောက်ပြထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေဘက်ကပျော့ပျော့ပြောင်ပြောင်ရပ်တည်ပေးမယ်ဆိုရင်ကြီးမားတဲ့ထောက်ခံမှုတွေကိုအစိုးရကလက်လွတ်ဆုံးရှုံးရနိုင်ပြီးအဲ့လိုမဟုတ်ဘဲရိုဟင်ဂျာတွေကိုဖိနှိပ်မယ်ဆိုရင်လည်းနိုင်ငံတကာရဲ့တုံ့ပြန်ဝေဖန်မှုတွေကိုခံရနိုင်တာကြောင့်ဒီမိုကရေစီသင်္ကေတတစ်ခုအဖြစ်အချိန်တော်ကြာသတ်မှတ်ခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်အတွက်အခက်အခဲဆုံးဆုံးဖြတ်ချက်တစ်ခုနဲ့ရင်ဆိုင်နေရတယ်ဆိုတာနဲ့စောင်းမကိုနှိမ်ကုန်းချုပ်ထားပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲအကြမ်းဖက်ဝါဒပူပေါင်းတိုက်ဖြတ်ကြဆိုတဲ့ခေါင်းစဉ်နဲ့ ARD Magazine ရဲ့ Editor အာဘော်စောင်းမမှာတော့ရခိုင်ပြည်နယ်မှာပူပူနွေးနွေးဖြစ်သွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုကိုကြည့်ရင်2014ခုနှစ်တုန်းက Al-Qaeda အဖွဲ့ခေါင်းဆောင် Amin al-Zawahiri ကမြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကိုချိန်ချောက်ခဲ့တာကိုပြန်သတိရမိစေတယ်လို့ဆိုပါတယ်။ရခိုင်ပြည်ထောင်နယ်ပတ်သက်လို့အချက်နှစ်ချက်ကိုအဓိကထောက်ပြခဲ့ပြီးတော့ပထမအချက်အနေနဲ့နိုင်ငံရေးအရကြည့်မယ်ဆိုရင်အမေရိကန်ရဲ့တန်ခတ်မှုတွေရုပ်သိမ်းပြီးချင်းရခိုင်ပြည်နယ်အရေးအစိုးရကိုအကြံပေးမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ကော်မရှင်ကစတင်အလုပ်လုပ်ချိန်နဲ့လည်းတိုက်ဆိုင်နေတယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဒုတိယအချက်အနေနဲ့လုံးုံရေးရကြည့်မယ်ဆိုရင်တော့စနစ်တကျဖွဲ့စည်းထားတဲ့ကိုကန်လက်နက်ကင်အဖွဲ့ရဲ့တိုက်ခိုက်မှုကိုအငိုက်မိခံရတာပြီးရင်အခုတစ်ခေါက်ကဒုတိယအကြိမ်လို့ထောက်ပြထားတာပါရှူတော့မောင်းဆောင်ကနေကြည့်ရင်တော့ထောက်လန်းရေးဆိုင်ရာအာဏာချက်နဲ့မူဝါဒဆိုင်ရာအာဏာချက်တွေကိုတွေ့ရတယ်လို့ဆိုပါတယ်ဒါ့အပြင်အစိုးရတဲ့အတွက်ကြိုတင်မျှော်လင့်မထားတဲ့စိန်ခေါ်မှုလို့လည်းဆိုခဲ့ပါတယ်အဆုံးသတ်မှာတော့အကြမ်းဖက်ဝါရီတွေရဲ့ချိန်ချောက်မှုဟာကမ္ဘာပြည်ထနာဖြစ်တာကြောင့်နိုင်ငံတကာနဲ့အဆက်အသွယ်ပြတ်ပြီးတော့ခက်မမီသလိုဖြစ်နေတဲ့မြမလုံခြုံရေးစနစ်ကိုခက်ပေါ်အကြမ်းဖက်တိုက်ဖြတ်ရေးဆိုင်ရာနည်းပညာနဲ့အကူအညီတွေကိုရယူပြီးတော့ခက်မီအောင်လုပ်ဖို့အတွက်ဒေသရင်းနဲ့ရောနိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်ဖို့လိုအပ်ပြီးတဦးတယောက်တစ်ဖွဲ့တည်းနဲ့သူရဲကောင်းလုပ်လို့မရနိုင်ဘူးဆိုတာနဲ့ဆောင်းမကိုညှိကုံချုပ်ထားပါတယ်ရှင်
ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်တွေကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီကိရမနဲ့တင်ပြမယ် ATM အတုံးကတော့
rings a bell
ဖြစ်ပါတယ်စာလုံးပေါင်းက R I N G S rings ကတီတာ A ကတခု B E L L bell ကခေါင်းလောင်းဆိုတော့ scribe room ရဲ့ဓာတ်ရိုက်အသေးပဲကတော့ခေါင်းလောင်းကိုတီးတာပေါ့ခေါင်းလောင်းဆိုတာကတော့ဖျားရှိခိုးကြောင်းတွေကြောင်းတွေစသဖြင့်လူအများစုနေတဲ့နေရာတွေမှာအချိန်ကိုသတိပေးဖို့တခုခုအရေးကြီးတဲ့အခါသမယကိုနှိုးဆော်ဖို့အဝေးမှနေတာတောင်အလုံးကောင်းကောင်းကြားနိုင်အောင်လို့အတိပေးရမှာတီးတယ်ဆိုတာသောတာရှင်များအတိပဲဖြစ်ပါလေ။တွန်းထားတဲ့ခေါင်းလောင်းပဲဖြစ်ဖြစ်လျှက်စေခေါင်းလောင်းပဲဖြစ်ဖြစ်ပေါ့။ဒီနေ့တော့နိုင်မရှိတောင်မှအချိန်ကျပြီးအခမ်းအနားစပြီးစသဖြင့်ကိုခေါင်းလောင်းတန်ထိုးပြီးအတိပေးတဲ့အတွက်လေခေါင်းလောင်းတန်ကြရင်လူတွေကိုတခုခုသတိပေးရရောက်စီပါလေ။ဒါကြောင့် EDM အတုံးမှာ rings a bell လို့ဆိုရင်အဲ့ဒါကိုကြားလိုက်ရတော့တခုခုကိုသွားသတိရစီတာအမှတ်ရစီတာတည်တလို့လို့ခံစားရတာမျိုးကိုရည်ညွှန်းပြောဆိုတာဖြစ်ပါလေ။ဒီအတုံးနဲ့ပတ်သက်လို့ George Groupy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ I don't remember meeting her before, but the name Susan Rice rings a bell.
အဲ့ဒီအမျိုးသမီးနဲ့တော့ကျွန်တော်အရင်ကတွေ့ဘူးသလားဆိုတာကိုတော့မမှတ်မိဘူး။ဒါပေမဲ့လို့ Susan Rice ဆိုတဲ့နာမည်ကိုကြားဘူးတယ်။အဲ့ဒါကြားလိုက်ရတော့တခုခုကိုသွားပြီးအမှတ်ရမိတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ I don't remember meeting her before, but the name Susan Rice rings a bell.
တခုခုကိုကြားရတော့သတိရစေတယ်အမှတ်ရစေတယ်မှတ်မိစေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Rings a bell.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားထောင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အရင်ဆုံးခုနားဆင်ရမှာကအပတ်စဉ်မျိုးသတိကဏ္ဍဖြစ်ပါတယ်။ဒီကဏ္ဍမှာဆိုရင်တော့အောက်တိုဘာလ23ရက်နေ့က2016ခုနှစ်အတွက်ပူလစ်ဇာဆုချီးမြှင့်တဲ့အခမ်းအနားကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပခဲ့ပါတယ်။မြန်မာနိုင်ငံကဂိတ်ချင်တိုင်းရင်သူအက်စတာ2000ကလည်းဆုလက်ခံရရှိခဲ့ပါတယ်ရှင်။public service ဆိုတဲ့လူတို့အကျိုးပြုတဲ့တရင်ယူမှုကဏ္ဍဆိုင်ရာ police ဆွေတစုရွှေတစိစုကို seafood for slaves လို့ခေါ်တဲ့ကျွန်းတွေထံကပင်လယ်စာဆိုတဲ့ဒီတရင်ကိုစုံစမ်းထောက်လှမ်းခဲ့တဲ့ဆုရှင် AB တရင်တော်၄ဦးရဲ့မှာ Esther Tucson ကလည်းတဦးပါဝင်ဖြစ်ပါတယ်။မြန်မာနိုင်ငံသားအများစုပါဝင်တဲ့ငါးဖန်းသမားတွေအဖြစ်ကျွန်းပြုခိုင်းစေခံရတဲ့အကြောင်းကိုစုံစမ်းဖော်ထုတ်ထားပြီးတော့အခုလိုအဖြစ်မှန်ကိုစုံစမ်းပြီးကဘာကိုတင်ပြနိုင်ခဲ့လို့ကျွန်းပြုခံရသူပေါင်း2000ကိုကယ်တင်နိုင်ခဲ့တာလည်းဖြစ်ပါတယ်။တင်းနောက် Esther Tucson နဲ့ဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ထားပါတယ်ရှင
် You can bend but never break me cause it only serves to make me more determined to achieve my final goal
We've been thanked by these guys and they know I mean especially Esther everybody I thinkEverybody knows Esther. She's their hero.
ကျွန်ပြုခံခဲ့ကြရတဲ့လူသားဘဝကနေလူမြောက်ခဲ့ကြသူတွေကကျမတို့ကိုမကြခဏပဲကျေးဇူးတင်ကြောင်းကြုံကြိုက်တုံးပြောခဲ့ကြပါတယ်။သူတို့ကကျမတို့တွေအထူးသဖြင့် Esther ကိုသိကြပါတယ်။ Esther ကိုသူတို့အားလုံးသိကြပါတယ်။ Esther ကတော့သူတို့ရဲ့သူရဲ့ကောင်းပါပဲလို့ AP သတင်းဌာနက Editor တူဖြစ်တဲ့ Martha Mendoza က2016 Pulitzer ဆုချီးမြှင့်ပွဲမတိုင်မီတည့်ရက်ကနယူးယောက်ရှိ Columbia တက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်။မြန်မာရေလုံသားအများစုပါဝင်တဲ့ Indonesia ကျွန်းမှာကျွန်းပြုတ်ခံရတဲ့လူပေါင်း 2,000 နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကျေးကျွန်းတွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်သူ Esther Tucson တို့ဟာအောက်တိုဘာလ23ရက်နေ့ကနယူးယောက်မှာဒီနှစ်အတွက် Pulitzer ဆုကိုလက်ခံရရှိခဲ့ကြတာပါ။ကျွန်ပြုတ်ခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်မဆုတ်မနစ်ထောက်လန်းစုံစမ်းရာမှာမြန်မာစကားတတ်သူ Esther Tucson ပါဝင်တဲ့အခန့်ကဏ္ဍကစောစောက AP သတင်းထောက်ပြောခဲ့တယ်လို့ပဲအထူးအရေးပါလာတယ်လို့ဆိုရမှာပါ။ခုလိုသတင်းထောက်လန်းမှုမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကို Esther Tucson ကိုမေးချီးခဲ့ပါတယ်
။ဒီကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာ November လနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာ အလုတ်သွားလို့မယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ့ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမျိုး investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဘာကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့သိထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှတနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ဒီခိုင်းငါဆန်ကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့။သွားတွေ့ရခါကျတော့အဲ့မှာကျွန်မရဲ့ဒီကျွန်မတို့အမျိုးသမီး၄ယောက်ထဲတစ်ယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျွန်မ status ဆိုင်ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလုတ်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။ field ထဲမှာစုံစမ်းတာတော့ကျွန်မတို့၄ယောက်ပါ။အဲ့ငါးဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်လိုက်ပြီးတော့မှအဲ့ဒီငါးဖန်းလေးပေါ်ကဂျင်ပြူခံရတဲ့ရေလုတ်သားလေးကိုငါးဖန်းလေးကနေတစ်ချက်လို့អော်ပြီးစကားပြောတယ်အဲ့လိုနဲ့ interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ပြန်လာတယ်ပြန်လာပြီးတော့မှကျမတို့အဲ့တည်င်းကိုလုပ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့အထိဒီတည်င်းကလုပ်လို့မရဘူးဘာကြောင့်လဲဆိုတော့ကျမတို့ interview လုပ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုပ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့အတွက်ကြောင့်တည်င်းကိုလုပ်လို့မရတာမျိုးတွေဖြစ်နေတာပေါ့အဲ့ဒီအချိန်မှာကျမတို့တည်င်းထဲမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျမတို့ဒီမှာပါဝင်ရှိရအဲ့ဒါမဟုတ်တည်င်းကိုကျမတို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့ခါကျတော့ကျမတို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီဂျကာတာမှာအခြေစိုက်တဲ့ကျမတို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူးပေါင်းပြီးတော့မှဒီတည်င်းထဲမှာပါတဲ့လူ၈ယောက်ကိုအရင်တွားကယ်ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျမတို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျကာတာကိုပို့ထားလိုက်တယ်အဲ့ဒီအချိန်မှာမှကျမတို့တေချာပေါက်လုံချုံပြီဆိုတာသိတဲ့ခါကျမှကျမတို့ဒီတည်င်းကိုစပြီးထုတ်တယ်ဒီတည်င်းလည်းထွက်သွားရောဒီတည်င်းကထောင်နဲ့ချီရဲ့ရေလုတ်သားတွေဟာဂျွန်ပြုတ်ခံနေရတယ်ဒီဂျွန်အနေနဲ့လှုပ်ထားတဲ့လူတွေဖမ်းတဲ့ငါးကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျမတို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကဘာလုံးအုံလုတ်သွားစေခဲ့တယ်ပြီးတော့2015ခုနှစ်ဧပြီလမှာပဲကျမတို့ရေလုတ်သားပေါင်း2000ကျော်ကိုတတုပ်ပြီးတတုပ်အင်ဒိုနီးရှားငါးလုံငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကဲထုတ်နိုင်ခဲ့တယ်ကျမတို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအောင်အတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တို့တော်များများလည်းကျမတို့ဆူချတယ်နောက်ဆုံးမှာတော့ကျမတို့ဒီ policer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ဆူပေးခဲ့တာပါရှင
့်ဆိုစွား is it to some ပြောတယ်ပဲဝေးလံတဲ့နေရာတရားဥပဒေမရှိတဲ့နေရာမှာဒီစွန့်စွန့်စားစားသွားပြီးတော့အခုလိုအမျိုးသမီးတယောက်အနေနဲ့ဒီကျုံပြုတ်ခံရတဲ့လူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးတဲ့အခါကျတော့သူတို့ကူဖို့အတွက်ချိုးပန်းရံမှာအသက်အန္တရာယ်အတွက်ကောစိုးရိမ်မမိဘူးလားရှင
်ဟုတ်ကဲ့စိုးရိမ်ပါတယ်ရှင်ဘာကြောင့်လဲဆိုတော့ပထမဆုံးကစသွားကလေးကဟိုကသူကအင်ဒိုနီးရှားနိုင်ငံကလည်းတင်းထောက်တွေကိုသူတို့ journalist visa တွေပါတယ်ပေးလို့မရှိဘူးဆိုတော့ကိုသွားခဲ့ရအဲ့တော်တော်လေးစိတ်ညစ်ရတာပေါ့ဟိုအန္တရာယ်လည်းရှိတယ်ပြီးတော့မှမြန်မာပြည်ကနေသွားလိုက်တာ၃ရက်မြောက်နေ့မှအဲ့ကျွန်းကိုရောက်သွားတာပါအဲ့အဲ့ကျွန်းလည်းရောက်ရောပို့ဆိုးတဲ့လူတွေကပပွားညင်ကင်းနေတက်ကရုပ်တွေတကယ်ကိုနဲ့မျက်မှန်တမ်းမမိတဲ့ရုပ်တွေပြီးတော့ကျမတို့နဲ့သိပြီးရင်းနှီးနှီးမရှိတဲ့မျက်နှာမျိုးတွေဖြစ်နေတဲ့အခါကျတော့ပို့ပြီးကြောက်ရတာပေါ့အဲ့ဒီကျုံးကိုလည်းတကယ်ရောက်သွားရောတကယ်လည်းအဲ့မှာအန္တရာယ်ရှိရဆိုတော့တိခဲရတယ်အဲ့ဒီကိုရောက်ရောက်ချင်းမှာပဲအဲ့မှာရှိရဲရဲတွေပါတယ်ကလိုက်ပြီးစပြီးစုံစမ်းတယ်ဘာကြောင့်မလို့လဲဆိုတော့သူတို့ကျုံးနေမှာဘယ်တော့မှလူစိမ်းနေလာလိမ့်မရှိဘူးဆိုတော့သူတို့သိတယ်ပြီးတော့အင်ဒိုနီးရှားရဲတွေကလည်းဒီထိုင်းငါးဖန်းကုမ္ပဏီနဲ့သူတို့စုပေါင်းပြီးတော့မှအလုပ်လုပ်တယ်အဲ့ဒီမောင်ခိုကိုင်းနေမှာအတူတူပါဝင်ပြီးတော့လုံးလေးရှိရဲအဲ့ကြောင့်မို့ကျမတို့မြန်မာပြည်သားတွေကိုအင်တာဗျူးလုပ်တဲ့အချိန်မှာတော့မှကျွန်တော်တော့တောထဲမှာသွားပြီးအင်တာဗျူးလုပ်တာမျိုးတွေရှိရဲအဲ့လိုပေါ့အသက်အန္တရာယ်ကတော့တကယ်ကိုစိုးရင်ခဲ့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့စစောက Esther ပြောသလိုတောထဲမှာသွားပြီးတော့ငါးဖန်းသမားတွေနဲ့စွန့်စွန့်စားစားပေါ့နော်အသက်အန္တရာယ်စိုးရင်စပါနဲ့ပြစ်ဆုံမီးများခဲ့တယ်ဆိုတဲ့အခါကျတော့သူတို့တွေတွေနဲ့ပေါ့နော်ခုလိုမြန်မာလူပေါ့နော်တွေးဆုံမီးများတဲ့အခါမှာ Esther အနေနဲ့ပေါ့နော်မှတ်မှတ်ရရကြည်ကွဲပွဲကအကောင်ဆုံးအခြေအနေသူတို့ပြောပြတာလေးတွေကိုပြန်ပြောပြလို့ရမလားရှင
်ဟုတ်ကဲ့ရှင်ပြောပြလို့ရပါချင်းကျမတို့တညနေပေါ့နော်အဲ့ဒါဟိုဒီရွာတရွာမှာမြန်မာပြည်သားတယောက်ရှိရဲဆိုမှသူ့စုသွားရင်းနဲ့လမ်းမှာပြန်လဲပြန်ကိုကြည့်လိုက်တော့ငါးဖန်းလေးတစ်စင်းကဒီကျွန်းထဲဝင်လာတာကိုတွေ့လိုက်တယ်အဲ့ဒါနဲ့ကျမတို့လည်းဒီလေးငငယ်လေးနဲ့လိုက်သွားပြီးတော့မှ ခက်မြန်မြန်ပဲအဲ့ကိုနီအောင်လိုက်သွားမိုးချုပ်သွားပြီကျမတို့အဲ့ကျွန်းကိုပြန်ရောက်သွားတော့အဲ့ငါဖမ်းလေရလဲအဲ့အဲ့ဒီတို့ကျွန်းကုမ္ပဏီရှိတဲ့နေရာမှာပဲတို့အဲ့မှာအဲတင်မော့ဖစ်တန်းမှာရပ်ပြီးတော့မှတို့ငါးတွေကန့်နေတဲ့အချိန်မှာငါဖမ်းတမားတွေတချို့တွေကဒီအမောင်ထဲမှာတို့ဆေးလိပ်တောက်နေကြတယ်တချို့ဒီဘေးမှာပေါင်နေမှာတို့ထိုင်နေကြတာပေါ့အဲ့ဒါနဲ့ကျမတို့လမ်းပြီးអော်တယ်မိမာဒီသားတွေလားဆိုတော့တို့တော်တော်လန့်သွားတာပေါ့နော်အမောင်ထဲကနေကျမလမ်းပြီးပြောတော့ကျမတို့ရှင်းပြတယ်အခုလို့ဒီမှာဘလို့ဖြစ်နေတယ်လဲဆိုတော့အကြောင်းနေရာတွေသိချင်လို့ကျမတို့လာတာပါဆိုမှပြောတော့တို့အဲ့မှာစပြီးပြောပြကျမတို့မေးတာပေါ့နော်အဖေအမေတွေတော်တည်တလားလို့ဒီရောက်နေဆိုတာအဖေအမေလည်းမသိဘူးတဲ့ကျွန်တော်တို့ကထိုင်းနိုင်ငံကနေကျွန်တော်တို့အယောင်စားခံရတာတဲ့ကျွန်တော်တို့ဆိုရင်အဖေအမေတွေကတည်ပြီလို့ပဲထင်တာကျွန်တော်တို့တည်ရောက်နေတယ်လဲဆိုတော့အဖေအမေတွေမသိဘူးအချို့ဆိုရင်အဖေအမေတွေကတို့တည်ပြီမှပြီးတော့မှအကုန်လုံးရေဆက်ချပြီးသွားတာတော့မှရှိတော့ပြီဆိုမှတို့ကပြောပြတော်တော်ကြီးကွဲဆရာကောင်းပါတယ်နောက်တစ်ခုကတော့ဒီအဲ့ကျွန်းကုန်ကြီးရဲ့အနောက်ဘက်မှာရွာလေးတူရွာရှိတယ်အဲ့မှာကျွန်မဗမာတွေကိုထပ်ပြီးလိုက်ရှာတဲ့အခါကျတော့တနေရာမှာနည်းနည်းအသက်ခကြီးကြီးလူကြီးတယောက်ရဲ့ပြီးတော့လူငယ်နှစ်ယောက်တို့အားလုံး၃ယောက်ကတောရဲနေထွက်လာတာဟိုရေတန့်ဘူးရဲ့မှာအရက်ဟိုတို့ local အရက်လေးကမှထွက်လာတဲ့ခါမှာကျွန်တော်တို့လိုက်ပို့ပေးတဲ့ဒီပမာအကိုကြီးကတို့လှမ်းပြီးអော်လိုက်တယ်ဟေးဒီမှာလာကြအောင်ဒီမှာမမပြေအမရောက်နေတယ်မင်းတို့အเจ้าနေလာပြောပြအောင်ဆိုတော့အဲ့ဒီလူရဲ့တခါလဲအဲ့ဒီအရက်ဘူးကိုပြစ်လိုက်ပြီးတော့မှတခါလဲကျွန်တော်ကိုတို့ရနဲ့ထိုင်ကြတော့ပြီးတော့ကျွန်တော်တို့အင်ဂျန်ခေါ်တော့ပါအင်ဂျန်ခေါ်တော့ပါကျွန်တော်တို့ကမနေနိုင်တော့ကျွန်တော်တို့မိတ်ဆက်ခံရပါတယ်ကျွန်တော်အဲ့လိုမျိုးပြောရတယ်ပေါ့နော်တကယ်ကိုဘယ်လိုပြောမလဲအရင်စိတ်ထိခိုက်စရာပေါ့နော်အဲ့လိုမျိုးတွေကဟုတ်ကဲ့
လူတို့အကျိုးပြုသတင်းကဏ္ဍမှာ AP သတင်းဌာနက2016ခု Pulitzer ရွှေတိစိတ်ဆုကိုချီးမြှင့်ခံခဲ့ရတဲ့ဒီသတင်းနဲ့ပတ်သက်လို့ Esther Tucson ပြောပြခဲ့တဲ့သူ့ရဲ့သတင်းယူမှုအတွေ့အကြုံတစ်ပိုင်းကိုတော်တော်ရှင်းများကြားခဲ့ကြရတာပါမြန်မာနိုင်ငံသားရေလုသားတွေအင်ဒိုနီးရှားကျွန်းကျွန်းမှာခုလိုကြုံပြခံရတဲ့အကြောင်းအက်စတထူဆန်ပြောပြတဲ့ဒုတိယပိုင်းကိုတော့နောက်သတင်းပတ်မြို့သမီးများကန္တာမှာဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒီတပတ်ရဲ့မြို့သမီးကန္တာဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဒေါခီမျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကန္တာကိုနားဆင်ပါရှင်
2016ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုကို American ပြည်ထောင်စုတက္ကသိုလ်3ခုကပမောက္ခတွေကိုဘာကြောင့်ပေးလိုက်တယ်ဆိုတာကို Ohio တက္ကသိုလ်ကယူပဗေဒပမောက္ခဒေါက်တာဆောဝေလာကပြောပြပေးပါတော့
2016ခုနှစ် Nobel Prize ရပါတဲ့သိပ္ပံပညာရှင်3ဦးကပထမက Michael Kostelitz Professor Michael Kostelitz က Brown University United States ဘောသူက England နိုင်ငံသားပေါ့ဒါပေမဲ့ American နိုင်ငံသားလည်းဖြစ်ပါတယ်ဒုတိယသိပ္ပံပညာရှင်က Professor Duncan Holding သူက Princeton တက္ကသိုလ်ကပါဒါလည်း America ပါပဲ Now Professor က David J. Dulles Professor Dulles ကသူကတော့အခု retire ပါခင်ဗျာသူကအငြင်းစားယူလာပြီးတော့အခုသူကအင်္ဂလန်မှာသူကပြန်နေနေပါတယ်။သူကအရင်တုန်းကတော့ကျွန်တော်တို့ဒီဝါရှင်တန်တက္ကသိုလ်၊ဆီယတ်တယ်၊အမေရိကန်ကပမောက္ခပါ။ဒီပမောက္ခ၃လုံးကသူကအရင်တုန်းကတော့အင်္ဂလန်နိုင်ငံသားတွေပါ။ဒါပေမဲ့သူတို့ဒီအမေရိကန်မှာလာပြီးတော့သူတို့ပမောက္ခအနေနဲ့လာပြီးတော့အလုပ်လုပ်ကြပါတယ
်။ Okay ပါဆရာ။ဆိုတော့ဒီပမောက္ခ၃ကိုဘာကြောင့်2016ခုနှစ်အတွက် Nobel ယူပဗေဒဆုပေးတာပါလဲဆရာ
။ဒီပမောက္ခ၃ကသူတို့ရဲ့ရှာဖွေတွေ့ရှိမှုပါခင်ဗျာ။သူတို့က theory လို့ခေါ်ပါတယ် theoretician ဆိုတော့ဒီယူပဗေဒပညာနဲ့ပတ်သက်ပြီးတော့တို့ဘာအတိတ်တွေထွက်မလဲဆိုတဲ့ဟာတို့ predict လုပ်တာပေါ့လေတွက်ချက်ပြီးတော့တို့ပြောတဲ့သိပ္ပံပညာမျိုးပေါ့ဒီတွက်ချက်တဲ့သိပ္ပံပညာရှင်နဲ့တော့တင်ချာပညာကိုသုံးပါတယ်ကွန်ပျူတာတွေကိုသုံးပါတယ်ကျွန်တော်တို့ super computer တွေပေါ့အဲ့လိုဟာမျိုးအစင်တိုင်းရမြင်တဲ့ computer တွေကိုသုံးပြီးတော့ဒီပညာအတိတ်တွေကိုကျွန်တော်တို့ရှာပါတယ်သူတို့က material အတိတ်တွေ phenomena အတိတ်ပေါ့ခင်ဗျာကျွန်တော်တို့ဒီယူပဗေဒမှာ nebe အတိတ်ပေါ့ရှာဖွေတွေ့ရှိရဲ့အတွက်ကြောင့်ဒီ Nobel Prize ကိုရရှိတာပါသူတို့ကဒီ nebe အတိတ်ကို predict လုပ်ခဲ့တာပါတွေ့လိမ့်မယ်ဆိုတော့ကျွန်တော်တို့ဒီ computer တွေနဲ့သူက model လုပ်ပြီးတော့ပြောခဲ့တာပါအခုအချိန်မှာကျတော့ကျွန်တော်တို့တကယ်ကိုလက်တွေ့တွေ့ရှိတဲ့အတွက်ကြောင့်1980 80ပတ်ဝန်းကျင်လောက်ကပြောခဲ့တဲ့ဒီသိပ္ပံပညာရှင်3ကိုအခုမှဒီ Nobel Prize ကိုပေးလိုက်တာပါသိပ္ပံပညာမှာသူတို့ခန့်မှန်းခဲ့တဲ့အတိုင်းကျွန်တော်တို့တကယ်ကိုလက်တွေ့မှာတွေ့ရှိနေပြီဖြစ်ပါတယ်အခု
ဟုတ်ကဲ့ပါဆရာ။ဆရာနေပယ်အသစ်ဆိုတာဘယ်လိုမျိုးနေပယ်တွေလဲဥပမာလေးနဲ့ပြောပြပေးပါဆရာ
။ဟုတ်ကဲ့ကျွန်တော်တို့ဥပမာနဲ့ပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီမတီးရီယောဆေးမှာထုံးစံတိုင်းပေါ်ပြောရမယ်ဆိုရင်ဓာတ်ပြောင်းတဲ့သဘောရှိပါတယ်ဥပမာရေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ရေကကျွန်တော်တို့ရေခဲအနေနဲ့ရှိနိုင်တယ်ရေအနေနဲ့ရှိနိုင်တယ်နောက်ပြီးတော့ရေငွေ့အနေနဲ့ရှိနိုင်ပါတယ်ဆိုတော့ရေခဲကကျွန်တော်တို့အခဲအခြေအနေပေါ့ခင်ဗျာရေကကျတော့အရေပေါ့ဒီ liquid state ပေါ့ဒီရေငွေ့အနေနဲ့ကကျတော့ gas ပေါ့ဒါပေမဲ့ရေကတော့ရေတစ်မျိုးတည်းပါပဲအဲ့ဒီလိုမျိုးပြောင်းတာကိုကျွန်တော်တို့ဒီအင်္ဂလိပ်လိုခေါ်ရင် phase transition လို့ခေါ်ပါတယ်ကျွန်တော်မြန်မာလိုပြောမယ်ဆိုရင်ကတော့ဒီအခြေအနေပြောင်းသွားတာပေါ့အမျိုးအားတစ်မျိုးတည်းပဲရေကတော့ရေပဲဒါပေမဲ့ရေခဲနဲ့ရေနဲ့ရေငွေ့နဲ့အဲ့ဒီဟာပူချိန်ကမူတည်ပြီးပြောင်းသွားပါတယ်အဲ့ဒါကိုကျွန်တော်တို့သိပြီးသားပါဒါပေမဲ့အခုသူတို့တွေ့တဲ့နယ်ပယ်အစ်စ်ကအရန်အေးတဲ့အချိန်မှာ3 dimension မဟုတ်ဘဲနဲ့2 dimension မှာ2 dimension ဆိုတာဥပမာပြောမယ်ဆိုရင်ကျွန်တော်တို့စာရွက်ဆိုလို့ရှိရင်ဒါ2 dimension ပေါ့ 3D မဟုတ်ဘူးပေါ့ 2D ပေါ့စာရွက်လေးတွေ့ဥမာအုတ်ခဲလို့စာအုတ်တို့ဆိုလို့ရှိရင်ဒါ 3 dimension ပေါ့အဲ့ဒီလို 2 dimension တော့အခြေအနေမှာဘာသွားတွေ့လဲဆိုတော့ရေခဲတို့ရေတို့ရေငွေ့တို့လိုမျိုးပဲနောက်ထပ်အနေမျိုးအစ်စ်ပေါ့အစ်စ်တမျိုးအဲ့ဒီဟာကိုကျွန်တော်တို့ခေါ်တာတော့ quantum phase transition လို့ခေါ်ပါတယ်အဲ့ဒီဟာမှာဥမာပြောရမယ်ဆိုလို့ရှိရင်ချက်ချင်းပြောင်းသွားတာမျိုးဥမာဆိုပါစို့ကျွန်တော်တို့လူပုဂ္ဂိုလ်တူရက်နေတယ်ရာသီဥတုတာယာတဲ့နေ့မှာตัวเบ้มาเลยไม่ตัวไปจี้นี่เนี่ยเฉยๆไอ้มามုံไนนี่จ๋าล่ะตู้เนี่ยปวงญินมาอกโลงอ่ะเปียงเลยตัวได้อะไรမျိုးก็เราดีแอทอมนี่มาชื่อปวงญินมาเฉยๆโกเปียงตัวล่ะไอ้หลูอเปียงเลยก็คุณน่ะပြောได้ยีงวยโตยีแก้โตเนี่ยไม่ตู่เบ้เนี่ยตู้อ่ะเปียงตัวล่ะไม่รู้เบ้ตู้เนี่ยปวงญินก็เปียงตัวล่ะบ่ไอ้หลูหาမျိုးเฉยนี่แหนมีอติตမျိုးอะห่าโตไปแล้วชาพวยตุ้ยสิล่ะบ่ไอ้นี่หาก็เราปวงญินมาပုံမှန်ပဝန်းကျင်မှာမရှိပါဘူးအခုနားလို့စာရွက်လို့ဟာမျိုး2 dimension ပေါ့လို့ကျွန်တော်တို့ဒီရန်ကိုပါလွာတဲ့ atom thick ပေါ့ 1 atom or 2 atoms layer ရှိတဲ့ 2 dimension လို့ဟာမျိုးနောက်ပြီးတော့အရန်ကိုအေးတဲ့ temperature ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်3 degree kelvin ပေါ့ negative 273 အနှုတ် 293 degree centigrade အဲ့လိုပဝန်းကျင်မှာ temperature ရှိရမယ်နောက်ပြီးတော့ material ကအခုနားလို့ 2 dimension တော့ဖြစ်မယ်ဆိုလို့ရှိရင်အခုလိုပြောတဲ့ phase transition မျိုးကိုတွေ့နိုင်ပါတယ်အဲဒီလိုတွေ့တဲ့ဟာကနောက်လာမဲ့ engineering ပေါ့ကျွန်တော်တို့ computer technology တို့နောက်ပြီးတော့တခြားနည်းပညာအသစ်တွေအများကြီးကိုဟိုမှာကျွန်တော်တို့အသုံးချဖို့နည်းလမ်းရှိပါတယ
်ဟုတ်ကဲ့အခုတို့တွေ့တယ်ဒီတွေ့ရှိချက်အသစ်ပေါ့နော်အသစ်ကနောင်အတွက်ကိုဘာအကျိုးဖြစ်ထွန်းမှာမို့လို့သူတို့ဒီလိုမျိုး Nobel ဆုပေးတာလဲအဲ့ဒါသိချင်လို့ပါဆင
်ဟုတ်ကဲ့ Nobel ဆုကတော့အဓိကကတော့basic understanding ပေါ့ကျွန်တော်တို့နားလည်မှုသိမှတ်ပညာတွေပေးတာပါဒါပေမဲ့အကျိုးရှိမဲ့ဟာတွေကတော့အများကြီးပါဥပမာပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပမာ computer အနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောတဲ့ quantum computer လို့ခေါ်တဲ့နောက်လာမဲ့ computer အသစ်ပေါ့ခင်ဗျာအခုကျွန်တော်တို့လက်ရှိသုံးနေတဲ့ computer တွေအကြီးသေးကကောင်းသက်ကောင်းသက်ကောင်းလာတယ်အခု cell phone တွေတော့အကုန်လုံးကျွန်တော်တို့လုပ်လို့ရတယ်ဓာတ်ပုံလည်းရိုက်လို့ရတယ်စကားလည်းပြောလို့ရတယ် TV လည်းကြည့်လို့ရတယ် cell phone ကနေပြီးတော့အဲ့လို power တွေအများကြီးတိုးတက်လာတာမှန်ပေမဲ့အခုကျွန်တော်တို့လက်ရှိအခြေအနေမှာသူရဲ့အစွမ်းအမြင့်ဆုံးနီးပါးအခြေအနေကိုကျွန်တော်တို့ရောက်နေပါပြီဒီထက်ထပ်ပြီးတော့တိုးတက်ဖို့ဆိုရင်နောက်ထပ်နီးအစ်စ်တွေနည်းမြေအစ်စ်တွေထပ်ပြီးတော့ရှားရောမဲ့အခြေအနေမှာရှိပါတယ်အဲ့တော့နောက်လာမဲ့ကွန်ပျူတာကတော့အခုကျွန်တော်တို့လက်ရှိသုံးတဲ့ digital computer မဟုတ်တော့ဘူး digital computer ဆိုတာကျွန်တော်၃ညနဲ့၁နဲ့အဲ့လိုပေါ့ binary state လို့ခေါ်တယ်အဲ့ဒီပုံမှာမူတည်ပြီးတော့မှ computer ကို develop လုပ်ထားတာပါနောက်လာမဲ့ computer quantum computer လို့ခေါ်ပါတယ်အဲ့ဒီဟာက၃ညနဲ့၁ကြားထဲမှာရှိတဲ့state အများကြီးကျွန်တော်တို့သုံးလို့ရပါတယ်အဲ့လိုဟာဟိုတပြီးတော့တီထွင်ဖို့ကျွန်တော်တို့စ조사နေပါတယ်အဲ့လိုသုံးမယ်ဆိုရင်အဲ့မှာဘာလို့မလဲဆိုတော့အဲ့ quantum computer ကို computation လုပ်နိုင်တဲ့တွက်ချက်နိုင်တဲ့ material ပေါ့အစ်စ်လိုပါတယ်နည်းပညာနည်းမြေအစ်စ်တွေလိုပါအဲ့ဒီအတွက်ကိုအခုယူပါပြီးသားကရှာတွေ့တဲ့ဒီနည်းမြေအစ်စ်ကအဲ့ဒီမှာသုံးဝင်မယ်ဆိုပြီးတော့ကျွန်တော်တို့ဒါစပြီးတော့အခုခံမှန်းလာပါတယ
်ပမောက္ခဒေါက်တာဆောဝေလာပါနောက်တစ်ပတ်မှာတော့2016ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုအကြောင်းပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။တ
ော်ခင်မျိုးသက်တင်ဆက်သွားတဲ့သိပ္ပံနဲ့နည်းပညာကိုဒီပညာကဏ္ဍကိုနားဆင်ကြရတာပါရှင
်။American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှင်များခင်ဗျာ။ American ပြည်တော်စုဟာ Syria နိုင်ငံအတွင်း စစ်မဲ့ဖြစ်ပွားနေမှုအခြေအနေကိုရနာထားစေရေးအတွက်ရုရှားအစိုးရနဲ့နှစ်နိုင်ငံကြားထိတွေ့ဆက်ဆံနေတာကိုရပ်တန့်လိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီအနေနဲ့စစ်ပွဲတွေအမှန်တကယ်ရပ်တန့်သွားအောင်အာဆတ်အစိုးရပေါ်ရုရှားကဖိအားပေးဖို့ပိတ်မိနေတဲ့လူတွေအတွက်လူသားချင်းစာနာမှုအထောက်အကူတွေရရှိစေဖို့ဆွေးနွေးညှိနှိုင်းပြီးတော့နိုင်ငံရေးအသွင်ကူးပြောင်းမှုဖော်ဆောင်ရေးစတာတွေအတွက်ကာလကြာရှည်စွာအပြင်းထန်ကြိုးပမ်းမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်အခုလိုရပ်တန့်လိုက်တာဖြစ်ပါတယ်။ဒီလိုတွေလုပ်ရမယ့်အစားရုရှားဟာအာဆတ်ရဲ့ဒေတာရင်းမဟာမိတ်ဖြစ်တဲ့အီရန်ရဲ့အကူအညီနဲ့စစ်ရေးအရဆက်လက်အားထုတ်ကြိုးပမ်းနေတာတွေရက်သားတွေနေထိုင်ရာဒေတာကိုအပြင်းထန်စစ်ဆင်တိုက်ခိုက်နေတာဆေးရုံလိုအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားပစ်ခတ်နေတာလူသားချင်းစာနာမှုအထောက်အကူတွေအရေးပေါ်လိုအပ်နေတဲ့ရက်သားတွေစီမရောက်အောင်အဟန့်တားတွေလုပ်နေတာဟာရှေ့နောက်မကြီးတဲ့လှုပ်ဆောင်မှုတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျွန်ဂရာဗီကရေးသားထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းရေးမှူးစတက်ဖင်အိုဘရိုင်းကစက်တင်ဘာလ29ရက်နေ့လုံခြုံရေးကောင်စီကိုအစည်းအဝေးခံရမှာစီးရီးယားနိုင်ငံရဲ့အခြေအနေဟာထိတ်မနိုင်တိတ်မရဖြစ်အောင်အလွန်ဆိုးရွားနေပါတယ်လို့ပြောဆိုလိုက်ပါတယ်။အလက်ပိုမျိုးအရှိပိုင်းဟာဆိုးဆိုးရွားရွားကြမ်းကြုတ်ရက်ဆက်တဲ့ကပ်ဘေးထဲကိုကြောက်ရွံ့နေပြီလို့လည်းပြောပါတယ်။ဒါပေမဲ့ရုရှားကတော့စီးရီးယားနိုင်ငံအတွင်းမှာရှိနေတဲ့အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတာဖြစ်တယ်လို့ပြောပြီးအပြစ်မဲ့ရက်သားတွေကိုပစ်မှတ်ထားတိုက်ခိုက်နေပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ကြီးဆမန်သာပါဝါကလည်းရုရှားကအားပေးလှုပ်ဆောင်နေတာတွေဟာအကြမ်းဖက်မှုကိုခြေမုံနေတာမဟုတ်ပါဘူးရက်ဆက်မှုကိုအားပေးနေတာဖြစ်ပါတယ်တိုင်းပြည်တွင်စီးရီးယားပြည်သူတွေလူမှုအတိုင်းဝိုင်းတွေအတွင်းအမုန်းတရားတွေးထိုးပေးနေုံနဲ့မကပဲဒုက္ခတွေတွေအရေးအတွက်တိုးပွားလာအောင်အစွန်းရောက်တော်လှန်မှုတွေများလာအောင်လုပ်နေတာဖြစ်တယ်လို့ပြောပါတယ်သူတို့ရဲ့လုပ်ရဟာအိုက်ဇဲလ်နဲ့အဲလ်နာရှရာအဖွဲ့တွေအကြိုက်လှုပ်ဆောင်ပေးနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားနဲ့နှစ်နိုင်ငံကြားပြောဆိုလှုပ်ဆောင်နေမှုတွေကိုရပ်တန့်ပစ်လိုက်ပေမဲ့စီးရီးယားပြည်သူတွေနဲ့စီးရီးယားနိုင်ငံအတွင်းငြိမ်းချမ်းရေးကြိုးပမ်းနေမှုကိုကြောခိုင်းလိုက်တာမဟုတ်တဲ့အကြောင်းနိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကဘရပ်ဆယ်မြို့မှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားနိုင်ငံအတွက်ဘယ်ပေါင်းစုံပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်နေတာဖြစ်ပြီးစီးရီးယားနိုင်ငံအတွင်းအဓိပ္ပာယ်ပြည့်ဝတဲ့အရှေ့တည်တတ်မဲ့စစ်ပွဲတွေရပ်တန့်စေရေးကိုဆက်လက်ကြိုးပမ်းနေမှာဖြစ်ပါတယ်။ဒီထဲမှာအမှန်နယ်မြေအတွင်းစီးရီးယားနဲ့ရုရှားတိုက်ခိုက်ရေးလေယာဉ်တွေမပြန်တမ်းရေးလဲပတ်ဝန်းမှာတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။ကျွန်တော်တို့အနေနဲ့စီးရီးယားနိုင်ငံတစ်ခုလုံးဂိုင်းကနကင်းရှင်းစွာနဲ့ညီညာရေးတည်ငြိမ်ရေးညီညွတ်ရေးဖြစ်ထွန်းစေဖို့ဆက်လက်တန်တေးထံချမှတ်ထားသလိုညီညာရေးကြိုးပမ်းမှုမှာအားတက်သရောဆက်လက်ပြီးတော့လှုပ်ဆောင်နေပါတယ်လို့လည်းဝန်ကြီးဂျွန်ကယ်ရီကပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ။
တော်သားရှင်တို့အခုနားဆင်ကြကြတာကအမေရိကန်အစိုးရရဲ့သဘောထားမြင်ပေဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းကိုထပ်ပြီးအသိပေးပါရစေရှင် VOA ကလည်းစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ပုံမနန္ဒာချမ်းကကြေညာပေးပါမယ်ရှင
်တရုတ်သမ္မတရှီကျင်းပင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ကြနေကတွားရောက်လဲပတ်ခတ်ပြီးတော့လမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံလိုအပ်ချက်နဲ့စွမ်းအင်ကဏ္ဍတွေမှာတရုတ်နိုင်ငံရဲ့ဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့သဘောတူညီချက်တွေကိုနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။အစိုးရဝါဒတိုက်ဖျက်ရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကြိုးပမ်းချက်တွေနဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သမ္မတရှီကျင်းပင်ရဲ့အခုခီးစဉ်ဟာဆိုရင်နှစ်ပေါင်း30အတွင်းတရုတ်သမ္မတတဦးအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးတွားရောက်တာလည်းဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။အိန္ဒိယနိုင်ငံနယူဒယ်လီမြို့မှာ BRICS အဖွဲ့ကပထမဆုံးကျင်းပတဲ့ကုန်စည်ပြပွဲတစ်ခုမှာ China Land Solar စွမ်းအင်ကုမ္ပဏီကနေအောင်ကြီးစွမ်းအင်3ဆိုလာပြားတွေကိုပြသထားပါတယ်။ဒီစွမ်းအင်ပြားတွေဟာနေအောင်ကြီးစွမ်းအင်ကိုတွင်းတွင်းကျကျတုံးနေတဲ့အိန္ဒိယနိုင်ငံအတွက်အထူးတင့်တော်ပြီးတော့ဒီစွမ်းအင်ပြားတွေကိုစွမ်းအင်ထုတ်ဆိုလာပြားတွေအနေနဲ့တုံးနိုင်တယ်လို့အမိုးဖြစ်နဲ့လည်းတုံးနိုင်တယ်လို့ China Land ကုမ္ပဏီတာဝန်ခံကပြောဆိုခဲ့ပါတယ်
။သတင်းချင်းချုပ်ကိုမန္တန်သာချမ်းကကြီးညာပေးခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကတော့မန္တန်ထွေဖြစ်ပြီးတော့အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဒါပြင်ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီမှာ Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောနေ့နှင့်ဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.